Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ UA မြန်မာပိုင်းရဲ့2018ခုနှစ်ဇွန်လ18ရက်တနင်္ဂနွေနေ့ည9:00ကနေ10:00ထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24.25/30 နဲ့ဖိုင်လာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ UA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှားဖုံပါ၊ဒီညအစည်းအဝေးကိုတောင်းယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြီးထိုက်ပါ။ဂျပန်ကမ်းလွန်ပင်လယ်ပြင်မှာအယာမကုန်တင်တင်းမောကြီးနဲ့တိုက်မိရာကပျောက်ဆုံးခဲ့ရတဲ့အမေရိကန်ဖြတ်တင်းဘော့ကရေတပ်သား9ဦးကိုရှာဖွေရေးပြီးဆုံးသွားပါပြီ။ပေါ်တူဂီနိုင်ငံမှာတော့တောမီအကြီးအကျယ်လောင်ကျွမ်းတာကြောင့်အနည်းဆုံး58ဦးသေဆုံးရပြီးမိသားသမားယာနဲ့ချီအုံပြုနှိမ့်တန်နေရဆဲဖြစ်ပါတယ်။လူတရာကျော်လိုက်ပါသွားတဲ့တပ်မတော်လေရင်ရဲ့ပြန်တမ်းမှုဆိုင်ရာမှတ်တမ်းဆက်တွေကိုဒီကနေ့ဆေးယူရရှိပြီးပြကြခဲ့ရတဲ့အကြောင်းရင်းကိုစုံစမ်းနေပြီးဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့ညနားဆင်ကြမဲ့တင်းလွှာထဲမှာတော့
အော်နိုင်ငံခြားလို့ဒီမှာဥပဒေရှိတယ်လေ။အဲဒီဥပဒေကနည်းနည်းလေးနဲ့ပြီးတော့ပြင်းထန်တဲ့သဘောရှိတယ်။ပြင်းထန်တဲ့သဘောရှိတော့အခုဖြစ်တော်ကအဲဒီတော့ဒုတိယမြို့တော်ဝင်ပေါ့။ဒီအလို့သမားတွေကြားမှာနားလည်အောင်သဘောပေါက်အောင်ရှင်းပြပါ။
ထိုင်းနိုင်ငံတွင်းကနိုင်ငံခြားသားအလို့သမားဥပဒေနဲ့ပတ်သက်တဲ့ထိုင်းတာဝန်ရှိသူရဲ့ရှင်းပြချက်ကိုရှင်းနေဦးအောင်မျိုးသက်ပြောပြသွားတာပါ။အပြည့်စုံကိုသတင်းတွေပြီးမှနားဆင်ရပါမယ်။ဒီအကြောင်းနဲ့အတူအပတ်စဉ်တင်ဆက်တဲ့မြမအရေးဆွေးနွေးခန်းကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမသိနေထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
ဂျပန်ကမ်းလွန်ပင်လယ်ပြင်မှာအယာမကုန်တင်တင်းဘောကြီးနဲ့တိုက်မိတဲ့အမေရိကန်ရေတပ်ဖြတ်တင်းဘော USS Fitzgerald ရဲ့အိတ်ခမ်းတွေမှာတေဆုံးရေတပ်သားတွေရဲ့ရုပ်အလောင်းတွေကိုတွေ့ရှိခဲ့ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ရေတပ်သား9ဦးရှာဖွေရေးအဆုံးသတ်လိုက်ပြီလို့အမေရိကန်ဘက်ကပြောဆိုလိုက်ပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းပြီးဆုံးသွားပြီလို့အမေရိကန်ရေတပ်ရဲ့အမှတ်9တပ်ဖွဲ့တပ်မှုဒုတိယရေတပ်ဗိုလ်ချုပ်ကြီးဂျိုးဆက်ဦးကွာကဒီကနေ့တနင်္ဂနွေနေ့မှာသတင်းထောက်တွေကိုပြောဆိုတာပါအသက်ရှင်ချင်ရသူမရှိဘူးဆိုတာကိုအမေရိကန်အာဏာပိုင်တွေဘက်ကအသိအမှတ်ပြုထားပေမဲ့ဒုတိယရေတပ်ဗိုလ်ချုပ်ကြီးဦးကွာကတော့တေဆုံးသူရေတပ်သားတွေရဲ့မိသားစုတွေကိုအတိပေးအကြောင်းမကြားရသေးခင်မှာရှာတွေ့ထားတဲ့တေဆုံးသူတွေရဲ့ရုပ်အလောင်းအရေးအတွက်ကိုမပြောဘူးလို့ညင်းဆိုပါတယ်တင်းမောရဲ့အိတ်ဆောင်တွေတဲကိုပင်လယ်ရေတွေစီးဝင်ခဲ့တာဖြစ်ပြီးတင်းဘောရဲ့ညာဘက်ပိုင်းကပိတ်မိသွားတာလို့ရေတပ်ဒုတိယဗိုလ်ချုပ်ကြီးကပြောပါတယ်။အတော်လေးပျက်စီးသွားတဲ့အကြောင်းနဲ့အောက်ကနေရေတွေအလုံးချင်းနဲ့ဝင်နေတဲ့အကြောင်းလဲအမေရိကန်ရေတပ်အမှတ်9တပ်ဖွဲ့အခြေစိုက်ရာဂျပန်နိုင်ငံယိုကိုရှုကရေတပ်စခန်းမှာတပ်မှုကြီးဦးကွာကပြောပါတယ်။တင်းဘောအသွားအလာများတဲ့ဂျပန်နိုင်ငံယိုကိုရှုကရဲ့အနောက်တောင်ဘက်104ကီလိုမီတာအကွာမှာတင်းဘောနှစ်စင်းတိုက်မိပြီးတဲ့နောက်နိုင်ပိုင်အတွင်ကမ်းခြေကိုပြန်ဆွဲလာခဲ့ပြီးတဲ့နောက်ကြောက်ချထားတဲ့ USS Fitzgerald ရဲ့ရှေ့မှာသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်အလန်တင်ကုန်တင်တင်းမော့ ACX Crystal နဲ့တိုက်မိချိန်မှာ USS Fitzgerald ပေါ်မှာရေတပ်သားအများစုကအိတ်နေကြခြင်းဖြစ်တယ်လို့လည်းပြောပါတယ်။ USS Fitzgerald အနေနဲ့တော့အချင်းယူပြန်လည်ပြင်ဆင်ရမှာဖြစ်တယ်လို့လည်းပြောပါတယ်။တိုက်မိခဲ့ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးရှင်
။ပေါ်တူဂီနိုင်ငံအလယ်ပိုင်းမှာတော်မီကြီးကျယ်လောင်ကျွမ်းတာကြောင့်အနည်းဆုံး59ဦးသေဆုံးပြီးတော့အများစုကကားရီထဲမှာလောင်ကျွမ်းသေဆုံးတာဖြစ်ပါတယ်။လူပေါင်း59ဦးထက်မနည်းဒဏ်ရာရခဲ့ကြပါတယ်ပြင်းထန်တဲ့အပူလိုင်းတွေနောက်မိုးကြိုးမုန်တိုင်းတွေကြောင့်တောမီလောင်ခဲ့ရတာပါနိုင်ငံတော်ဝန်ထဲချီခွဲပွဲနေ့အဖြစ်ဒီကနေ့တနင်္ဂနွေနေ့ကဆက်လို့3ရက်တာသတ်မှတ်ကြောင်းဝန်ကြီးချုပ်အန်တိုနီယိုကော့စတောကကြေညာပါတယ်လက်လောနှစ်ပိုင်းနေ့အတွင်းတောမီလောင်ကျမ်းမှုတွေထဲမှာအဆိုးအဝါဆုံးဖြစ်ပြီးတည်ဆုံးသူအရေအတွက်လည်းတိုးလာနိုင်တယ်လို့ပေါ်တူဂီဝန်ကြီးချုပ်အန်တိုနီယိုကော့စတောကပြောပါတယ်အခုချိန်မှာဦးစားပေးလုပ်ငန်းကတော့ဘေးတွင်နိုင်ခြင်းရှိနေသူတွေကိုကယ်တင်ရေးဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်ပြောတော့လေဆွေးရအရှိမြောက်ဘက်150ကီလိုမီတာကပက်ထရိုကောဂရန်ဒီကတောင်ထူထက်ရဒေသမှာမီးလောင်နေတာဖြစ်ပြီးတော့ယာနဲ့ကြည့်တဲ့မီးတပ်သမားတွေနဲ့ငြိမ့်သက်နေတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်မီးငြိမ့်သက်တာမှာအကူအညီဖို့စပိန်နဲ့ပြင်သစ်တို့ကလည်းလိန်တွေကိုဆေးလွတ်နေပါတယ်ဥရောပသမဂ္ဂကလည်းအရေးပေါ်အကူအညီတွေပေးကြဖို့ဆောင်းနေပါတယ်မီးလောင်မှုကအကြီးအကျယ်ပြန့်နှံ့လာနေတယ်လို့နိုင်ငံသားရေးဝန်ကြီးGeorge Gomez ကပြောဆိုထားပါတယ်။ခါရီတဲမှာလောင်ကျွမ်းတည်ဆုံရသူတွေအနေနဲ့မီးလောင်မှုကနေထွက်ပြေးရင်းတည်ဆုံခဲ့ရသလားဒါမှမဟုတ်သွားရင်လာရင်မီးလောင်မှုနဲ့တိုးခဲ့သလားဆိုတာတည်တည်ချာချာမသိရဘူးလို့လည်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်ခင်ဗျာ
။အီရတ်နိုင်ငံမိုဆူးမြို့ဟောင်းကိုအီရတ်တပ်ဖွဲ့တွေကအပိသက်ထိုးစစ်တွေဆင်နွှဲနေပါလေ။ Mosumyoga Islami Sunyao Ayas Puerika Truye Iranangan Ocho Ye Checha Miopi Jina Tade, Now Song Chico Yutade Tidale Pipade, America Song and Yumbao Puye Nyana Bandizan Takemuri Epi, Ayong Demabe, Irata Puerika, Tamaiwe Mosumyo Hango Satin Tosi Singed Alu, Seta Ye Tamurika Piovade, Mosumyo Hanga Lunget Tongi Islami Sunyao Ayas Toga Tenuka Pipi, a cool chinchi, Sabiro Tinchok Tara Pipade, Mosumyo Hangema. ကျတာတသိန်းလောက်ပိတ်မိနေစေဖြစ်ပြီးစားနပ်ရိတ်ခါစီးဝါပြက်လက်မဲ့အရင်ရင်ဆိုင်နေရတဲ့အပြင်တိုက်ပွဲတွေနဲ့ရင်ဆိုင်ရမယ့်အန်ဒီအယ်လည်းရှိနေပါတယ်။အိုင်အက်အစွန်ရောက်တဲ့လက်ထက်ကမိုးဆူးမြို့ကိုပြန်လည်သိမ်းပိုက်ရေးအတွက်အီရတ်တပ်ဖွဲ့တွေကအောက်တိုဘာလ18ရက်နေ့ကစပြီးတော့ထိုးစစ်ဆင်ခဲ့တာဖြစ်ပါတယ်ရှင်။
ပါကစ္စတန်နိုင်ငံကိုဂုံးချောင်းကနေကနဲ့တောက်ကြနေကတွားခဲ့စဉ်လမ်းမပြောဆုံးခဲ့တဲ့ပါကစ္စတန်သံတမန်အုပ်ကိုအာဖဂန်နိုင်ငံအရှေ့မြောက်ဘက်ချမ်းမှာရှိတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေလိုက်လံရှာဖွေနေကြပါတယ်။အဲဒီသံတမန်အုပ်ဟာပါကစ္စတန်နိုင်ငံနဲ့နေစာချင်းထိစပ်နေတဲ့အာဖဂန်နိုင်ငံနိုင်ငံဟာပြည်နယ်ဂျလာလာဘတ်မြို့ကောင်စစ်ဝင်ရုံမှာလုပ်နေတယ်သူတွေဖြစ်တ ဆိုရနေနဲ့သူတို့ရဲ့တန်တမန်ဥပေးကင်းလုံခြုံစွာနဲ့အမြန်ဆုံးပြန်တွေ့နိုင်ဖို့အတွက်အာဖဂန်ဆိုရနဲ့အနီးကလှုပ်ဆောင်နေတယ်လို့ပါကစ္စတန်နိုင်ငံသားဝန်ကြီးဌာနကပြောပါတယ်ဒီကိစ္စကိုစုံစမ်းဖော်ထုတ်ဖို့အတွက်ပပေါင်းစုကလှုပ်ဆောင်နေပြီးတော့ဒီတန်တမန်ကြီးဘေးအန္တရာယ်ကင်းနေတဲ့ပြန်တွေ့နိုင်ဖို့အတွက်ထင်ရှားတဲ့စုံစမ်းရေးအဖွဲ့၃ခုကိုတောင်းပေးထားတယ်လို့ အာဖဂန်တာဝန်ရှိသူတွေဘက်ကသတင်းပို့ထားတယ်လို့လည်းသူကပြောပါတယ်။ဘသူတွေရဲ့လက်ချက်ဖြစ်နိုင်တယ်ဆိုတော့ပုံမှာသူကထင်သေးတဲ့သုံးတရားမပြောခဲ့ပေမဲ့ဒီလိုလှုပ်ခဲ့တဲ့သူတွေကိုတရားဥပဒေတိုင်အရေးယူသွားဖို့ပါကစ္စတန်အစိုးရကိုတိုက်တွန်းထားတယ်လို့ပြောပါတယ်။အခုချိန်ထိတော့ဘသူကမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့မပြောသေးပါဘူးခင်ဗျာ။
VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း 9:00 ကနေ 10:00 အစီအစဉ်မှာတော့ ဆိုင်းတိုမီတာ 24 kHz 1235 ဆိုင်းတိုမီတာ 25 kHz 1196 ဆိုင်းတိုမီတာ 32 kHz 9323 ဆိုင်းတိုမီတာ 51 kHz 9885 စနီတနင်္ဂနွေမှာ ဆိုင်းလမ်းမီတာ 190 kHz 1905 ရိုးနဲ့ပါ ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရွေးမြန်မာပိုင်းစီစဉ်ကတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ ခီးတင်တဲ့လေရင်အမှုတန်းပေါင်း122ဦးလိုက်ပါသွားတဲ့ပြည်ကြတပ်မတော်လေရင်ရဲ့အချက်အလက်မှတ်တမ်းတင်ဆက်နှစ်ခုကိုရှာဖွေတွေ့ရှိပြီးလို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပါတယ်။လေရင်ပြန့်သန်းမှုမှတ်တမ်းတင်ဆက် Black Box နဲ့လေရင်မောင်းကန်အတွင်းကအတန်သွင်းဆက်တို့ကိုတွေ့ရှိတာဖြစ်ပြီးလေရင်ပြည့်ကျခဲ့ရတဲ့အကြောင်းရင်းကိုဖော်ထုတ်နိုင်ဖို့ဆောင်ရွက်နေပြီလို့လည်းဆိုပါတယ်။ပြီးခဲ့တဲ့ဇွန်လ19ရက်နေ့ကဒေသခံ၅ဘန်းဆက်လျက်သတင်းပေးပို့ချက်အရရှာဖွေတွေ့ရှိခဲ့တဲ့လေရင်ပြည့်ရဲ့အမိပိုင်းကိုလည်းဒီကနေ့အောင်အောင်မြင်မြင်ဆက်ယူရရှိပြီးဖြစ်ပါတယ်။ လေရင်ပေါ်မှာလိုက်ပါသွားသူ126ဦးထဲကအခုချိန်ထိ96ဦးတို့ရဲ့ရိုးအလောင်းတွေကိုရှာဖွေရရှိထားပြီး30ဦးကတော့ပျောက်ဆုံးနေသေးဖြစ်ပါတယ်။ကျန်းရှိနေသေးတဲ့လေရင်ပြက်9ရက်အပိုင်းစတွေကိုဒေသခံ၅ဘန်းဆက်လီတွေတပ်မတော်ရေတို့ပူးပေါင်းရှာဖွေနေသေးဖြစ်ပါတယ်။တရုတ်ထုတ်တပ်မတော်တေယူပို့ဆောင်ရေးလေရင်ကဇွန်လ9ရက်နေ့ကတပ်မတော်သားတွေနဲ့မိသားစုဝင်တွေကိုတင်ဆောင်ပြီးဗိတ်ကန်နေချန်
မဲပေးနေကြပါတယ်ပြည်သူ့မဲဆန္ဒရှင်တွေဟာပြည်သူနိုင်ငံရဲ့သမ္မတအမန်နျူအယ်မက်ခရွန်နဲ့သူ့ရဲ့ Republic Party ကိုပြပြသသအနိုင်ရဖို့အတွက်မဲပေးသွားဖို့ရှိပြီးတော့ပါလီမန်အမတ်နေရာ958နေရာတွေက400ကျော်အနိုင်ရဖို့ရှိတယ်လို့နိုင်ငံရေးအကဲခတ်တွေကပြောနေကြပါတယ်အဲ့လိုဆိုရင်သမ္မတမက်ခရွန်နေနဲ့သူကတိပေးထားတဲ့အတိုင်းပြည်သူနိုင်ငံရဲ့တင်းကျပ်တဲ့အလုံသမားဥပဒေနဲ့အလုံးမဖြစ်တဲ့လူမှုဖူလုံရေးစနစ်ကိုပြုပြင်ပြောင်းလဲရေးတွေလှုပ်သွားနိုင်မှာဖြစ်ပါတယ်လွန်ခဲ့တဲ့တလကျော်ကသမ္မတဖြစ်လာခဲ့တဲ့သမ္မတမက်ခရွန်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့အတူရပ်ပြီးတော့ပူတင်ကိုဝေဖန်ခဲ့သလိုအမေရိကန်ကရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကနေထွက်သွားပြီးတဲ့နောက်အဆိုပြုချက်အစ်စ်တွေအဆိုပြုခဲ့တာကြောင့်နာမည်ကောင်းရလာသူတဦးဖြစ်ပါတယ်ဒီချက်တွေကလည်းပြည်သူနိုင်ငံတွေမှာသူ့ကိုလူကြိုက်များလာစေခဲ့တဲ့အချက်ဖြစ်ပါတယ်ဆိုရှယ်လစ်ပါတီက၅နှစ်ကြာအုပ်ချုပ်ခဲ့တဲ့အတွင်းပြည်သူ့သမ္မတဟောင်ဖွန်ဆော်အော်လန်ကပါတီရဲ့ရည်မှန်းချက်တွေဖြစ်တဲ့အလုံးလက်မဲ့ဖြစ်မှုရှင်းချဖို့နဲ့စီးပွားရေးအားကောင်းလာအောင်လုပ်ဖို့ရည်မှန်းချက်တွေမအောင်မြင်ခဲ့တာကြောင့်ပြည်သူနိုင်ငံသားတွေဟာစိတ်လက်ကျနေပြီးတော့နိုင်ငံရေးမှာလည်းသိပ်ပြီးတော့တက်တက်ကြွကြွမရှိပဲဖြစ်နေကြတာပါဒါပေမဲ့ပြည်သူ့သမ္မတတက်ကနိုင်ငံကစင်မြင့်ထက်မှာနာမည်ကောင်းရလာနေတာကိုတွေ့ရတဲ့အတွက်သူတို့အိမ်မှာပဲနေနေကြတဲ့ပြည်သူ့မဲဆန္ဒရှင်တွေဟာသူ့ကိုထောက်ခံဖို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်နော်
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းကပြည်နယ်ရဲဌာနချုပ်တစ်ခုကိုတာလီဘန်သဘုံတွေဝင်ရောက်တိုက်ခိုက်တာကြောင့်လူ9ဦးသေဆုံးပြီးအနည်းဆုံး20ဒဏ်ရာရပါတယ်။ပါတီယာပြည်နယ်ရဲ့မြို့တော်ဂါဒက်စ်မှာမနေ့အစောပိုင်းမှာပဲလုံခြုံရေးတင်းကျပ်ထားတဲ့အဝင်ပေါက်မှာအရင်ဆုံးအသေးခံကားပုံခွဲတိုက်ခိုက်ပြီးတဲ့နောက်ရဲစခန်းဝင်အတွင်းကိုစီးနှစ်တိုက်ခိုက်တာဖြစ်ပါတယ်။ဒီနောက်မှာတော့ရဲစခန်းဝင်အတွင်းကိုလက်နက်အပြည့်အစုံကင်ထားတဲ့သဘုံတွေအင်းနဲ့အာနဲ့ဝင်ရောက်ခဲ့တာလို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရနာဂျစ်ဒါနစ်ကပြောပါတယ်။တိုက်ခိုက်မှုအတွင်းအာဖဂန်ရဲတပ်ဖွဲ့ဝင်100ကျော်ထိခိုက်သေးဆုံးတယ်လို့တာလီဘန်ပြောခွင့်ရတဦးကပြောပါတယ်။တချိန်ချင်းမှာပဲကာဘူးမြို့တော်မှာဒီကနေ့တနင်္ဂနွေနေ့မနေ့ပိုင်းနိုင်ငံသားတဦးကိုဘယ်သူမှမသိတဲ့တနတ်သမားတွေပြန်ပြီးဆွဲသွားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်။အာဖဂန်ရုပ်သံရဲ့ဆိုရတော့ပြန်ပေးဆွဲခံရသူကအာဖဂန်စိုက်ပျိုးရေးဝန်ကြီးဌာနမှကမ္ဘာပံနဲ့ဆက်ဆက်တဲ့အစည်းအဝေးတစ်ခုမှာအလုပ်လုပ်နေသူလို့ပြောပါတယ်။ပြန်ပေးဆွဲခံခဲ့ရတဲ့ဆိုတဲ့အပေါ်အစိုးရတာဝန်ရှိသူတွေဘက်ကတော့မှတ်ချက်တစုံတရာမပေးသေးပါဘူးရှင်
။ဖိလစ်ပိုင်နိုင်ငံလေပိုင်းကပြည်နယ်တစ်ခုမှာရဲစခန်းတစ်ခုကိုကွန်မြူနတီယောက်ျားတွေဝင်ရောက်တိုက်ခတ်ပြီးမောင်းမြန်ရိုင်ဖယ်နဲ့၆လုံးမျိုးတစားစင်းသက်သွေးရေးရေဒီယိုတွေငွေနဲ့လက်ဝတ်လက်စားတွေအပြင်ရဲကင်းလဲတဲ့ကားစင်းကိုပါယူဆောင်သွားတယ်လို့ဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောပါတယ်။အီလိုပြည်နယ်ကမဆင်မြို့ကိုဒီကနေ့တနင်္ဂနွေနေ့မှာဘီတူတပ်ဖွဲ့တဲ့အဖွဲ့ဝင်ပျောက်ကြား50လောက်ဝင်တိုက်ခဲ့တဲ့အပေါ်ဒေသဆိုင်ရာရဲချုပ်ကရှုတ်ချပြောဆိုပြီးတော့ဒီတနတ်သမားတွေကိုရာဇဝတ်မှုနဲ့ဆွဲဆိုအမှုဖွင့်သွားမယ်လို့ပြောပါတယ်။ချင်းချောင်းငွေချင်းတဲလို့ပြောဆိုခံရပြီးမူးယစ်မောင်းခုံမှုတွေလောင်းကစားတွေကိုမနိုင်နှင်းတဲ့မဆင်ကရဲတွေကိုပြစ်ဒဏ်ခတ်တဲ့အနေနဲ့တနတ်တစ်ချက်မဖောက်ဘဲဝင်ရောက်တိုက်ခိုက်ခဲ့တာလို့သဘုံအဖွဲ့ကပြောပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရဝီမြို့မှာအစ္စလာမစ်အစွန်းရောက် IS အဖွဲ့ရဲ့မဟာမိတ်စစ်တွေးကြော်တွေကိုတလနီးပါးကြာဖိလစ်ပိုင်တပ်ဖွဲ့တွေတိုက်ခိုက်နေရချိန်မှာကွန်မြူနတီသဘုံတွေကအခုလိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။အီရန်ရေတပ်ကကြေုပ်ရေရင်အုပ်စုနဲ့ပူးပေါင်းပြီးပါရှန်ပင်လယ်ကွေ့အတွင်ဗျူဟာမြောက် Host မြို့ရေလက်ကြားမှာဒီကနေ့တနင်္ဂနွေနေ့ပူးရဲစီရေလေ့ကျင့်မှုလုပ်ခဲ့ပါတယ်။အီရန်စစ်တင်းမော်ဒဇင်းနဲ့အတူတရုတ်ဘက်ကစစ်တင်းမော်နှစ်စင်းပို့ဆောင်ရေးတင်းမော်ဒဇင်းရဟယင်ဒဇင်းတို့နဲ့အတူပူးရဲစီရေလေ့ကျင့်ခန်းကိုဆောင်ရွက်ခဲ့တာလို့အီရန်နိုင်ငံပိုင်သတင်းမှာဖော်ပြထားပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမှတ်သိရင်ထိုက်နဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံကနိုင်ငံသားသားအလုပ်သမားဥပဒေနဲ့ပတ်သက်ပြီးအရင်ဆုံးတင်ပြပေးပါမယ်ရှင်။ထိုင်းနိုင်ငံတောင်ပိုင်းဆူရထာနီခရိုင်တွင်ကဒုတိယမြို့တော်ဝန်ဦးဆောင်ပြီးဇွန်လ29ရက်နေ့မှာအတည်ပြုပြဋ္ဌာန်းလို့မဲ့ထိုင်းနိုင်ငံရဲ့နိုင်ငံသားအလုပ်သမားတို့ရဲ့ဥပဒေနဲ့ပတ်သက်လို့မြန်မာတန်ယုံကိုစလဲမြန်မာတန်ယုံကိုစားပြုသူတွေအလုပ်သမားတွေအလုပ်ရှင်တွေကိုခေါ်ယူတွေ့ဆုံပြီးဇွန်လ17ရက်နေ့ကဆွေးနွေးပွဲလုပ်ခဲ့ပါတယ်။ဒီဆွေးနွေးပွဲကိုမြန်မာအလုပ်သမားတန်အရာရှိတဦးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့ပါတယ်။အပြည့်အစုံကိုတော့ထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံအနေနဲ့တရားမဝင်နေထိုင်အလုပ်လုပ်ကြနေတဲ့မြန်မာနိုင်ငံသားတွေအများအပြားရှိတာကြောင့်မကြာခင်ဇွန်လ29ရက်နေ့မှာအတည်ပြုပြဋ္ဌာန်းတော့မယ်။နိုင်ငံသားအလုပ်သမားများဥပဒေနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းဆူရထာနီခရိုင်တွင်းမှာဒုတိယမြို့တော်ဝင်ဦးဆောင်ပြီးရှင်းလင်းဆွေးနွေးပွဲကိုမြန်မာလူသမား100ကျော်နဲ့အတူမြန်မာတန်ရုံးလူသမားတန်ရာရှိခေါင်းဆောင်တူဦးနဲ့ကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ပါတယ်။ပုံမတင်းကျပ်လာမဲ့အခြေအနေရှိတဲ့နိုင်ငံသားလူသမားဥပဒေနဲ့ပတ်သက်လို့ဒုတိယမြို့တော်ဝင်ကရှင်းပြခဲ့ပုံကိုတော့မြန်မာတန်ရုံးကိုစားပြုတက်ရောက်ခဲ့တဲ့ရှင်းနေဦးအောင်မျိုးတန်းကအခုလိုပြောပါတယ
်။နိုင်ငံသားလူသမားဥပဒေရှိတယ်လေ။အဲဒီဥပဒေကနည်းနည်းလေးနေပြီးတော့ပြင်းထန်တဲ့သဘောရှိတယ်။ပြင်းထန်တဲ့သဘောရှိတော့အခုဖြစ်ဆောင်တာကအဲဒီတော့ဒုတိယမြို့တော်ဝင်ပေါ့။ဒီအလုပ်သမားတွေကြားမှာနားလည်အောင်သဘောပေါက်အောင်ရှင်းပြပါ။အဲလိုရှင်းပြခြင်းနဲ့၃လလောက်အချိန်ရှင်းပြီးတော့နားလည်အောင်ရှင်းပြပြီးတော့မှနောက်ဆုံးမှအရေးယူမှုလုပ်ပါဆိုပြီးပြောလို့ဒါကိုသူတို့ဆောင်ရွက်တဲ့သဘောပါ
။ဒီလောက်ကောင်မှအတိအပြုပြဋ္ဌာန်းတော့မဲ့ထိုင်းဥပဒေတင်ဟာရှေ့တောင်းလုပ်သမားဆိုင်ရာကိစ္စတွေမှာပုံမတင်းကျပ်လာမဲ့အခြေအနေတွေရှိနေတယ်လို့လည်းဥအောင်မျိုးတန်းကဆိုပါတယ်
။အရင်အလုပ်သမားဥပဒေတော့ပါတယ်သူတို့ပြစ်ဒဏ်တွေတိုးလာတယ်။ထိုင်းအခြေအနေပေါ့လေ။အင်္ဂါမြန်မာတွေနဲ့ပတ်သက်လို့ရှိရင်စင်ကြရားရေးပြီးတော့ဒီသူတို့အလုပ်သမားဒီဌာနကထုတ်တဲ့အဆောက်အအုံဖြည့်ရမယ်။ဖြည့်ပြီးတော့တက်ဆိုင်ရာမြန်မာစေယုံတွေကိုတင်ပို့ထားရမယ်။အဲဒီလူတွေဒီလိုမှရှိတယ်ဆက်သွားရင်လည်းဒီလူကဆက်သွားရတဲ့အကြောင်းတင်ပို့ရမယ်ဆိုတော့လူစည်းအဝင်ဖက်တွေကိုတည်မယ်ဆိုတဲ့ပုံစံမျိုးတွေပဲပါပါတယ်။နောက်ပြီးတော့နေတဲ့ထိုင်းတဲ့နေရာတွေဟာလည်းကျန်းမာရေးနဲ့ညီညွတ်ပလာစီ ยังไม่ใช่ไม่ใช่ก็เลยวันนี้เส้นบิดอ่ะเส้นนั้นจะบอกสิเดี๋ยวผู้มาสอเรียลเราเนี่ยมาเซลเราเนี่ยการดูดูเล่มข่าวได้ยังใช่มาตามวันสิเดี๋ยวงาสามเองอะไรเดี๋ยวเราจะมาเองนี่เดี๋ยวยังใช่ไม่พี่ไม่ติดต่อเลยย้อนการที่เขมรนี่ทำดูสวยเลยตัวดาวก็ชุดเด็กดาวก็ตาสีเนี่ยที่ลูกจะมาดีกูได้ก็เลยเดี๋ยววันเสาร์สักวันเดียวลูกมาพิจารุที่ยังไปอาจจะมาประกันสังคมก็เลย จำไม่จำไม่อามากันบ่เลยไอ้ลูกก็ชาดอยู่เลยท่าเมสุเรศน์จำมือลูกสิบาทเนี่ยมันเดือดตีฮะดีลงงั้นมันดูเป็นในค่ายสิงลูกสิงยีน้องก็สิงตาตะที่ประมาณตะที่เมื่อเช้าเนี่ยตั้งไว้ว่ากูว่าเราเลดี้ที่ตัวชาเมสุเรศน์จำมือสิบาทไอ้เราที่ดันนี่เราเอาลงปอดตรงนี้จะตัวเด็ดว่าเลยจะบอกเลยสิบาทแต่เมื่อตัวปีนี้วิ่งเนี่ยตรงลากาโรน่าเลยอ๋อคุณสิบีอ๋อชาวเมย์ไอ้บุรุษชาวเมย์เทมาเราต้องวิ่งธนาปามเมย์
เราตั้งมาอุ้ยธนาปามเองเราตั้งค่ะวันนี้สิบปามเองจะมาอีธนาหรือปามเองไอ้รูปปองส่วนวันนี้ดีอ่ะเพื่อส่งส่งไปดูมาคุณเช่นสิ่งที่มันจะตบกันใครจะเอาไปสุรักษาดีแค่ไหนก็จะวันอยู่อะไรเนี่ยมาเราตั้งมาแต่งยาชีอุ้งเข็มยังอะไรเราตั้งมาเรื่องกูอุ้มเรื่องใจไล่หน้าบุกไอ้ชาวเรื่องกูสวยหน่อยเช่นยังไงเราสบายเลยเนี่ยมาตั้งมากูจะดีแต่ยังเราตั้งมาอยากที่กูเรื่องของสมุทรอะไรตบกันไอ้อุ้งเข็มยังไปเลยตุเล่ดีลูกอ่ะเด็ดด
ည်းပြောပါတယ်နောက်ပြီးတော့ဒီဆိုင်အာဏာပိုင်အဖွဲ့ကိုလည်းအခုလိုလူသမားတွေနားလည်အောင်ဒီလိုရှင်းလင်းပြောကြားပြီးတော့အခွင့်အရေးပေးတာကိုကျေးဇူးတင်စကားလည်းပြောပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာတရားဝင်ကောတရားမဝင်ပါမြန်မာရွှေပြောင်းလူသမားပေါင်း3000ကနေ4000လောက်ထိရှိပြီးတရားဝင်အထောက်အထားနဲ့နေတဲ့သူတွေကသိန်းကနန်းလောက်ပဲရှိတာပါဒီအတွက်လူသမားတွေအနေနဲ့ပုံမိုတင်းကျပ်လာတဲ့ဥပဒေအောက်မှာအဖမ်းဆီးတွေကိုကြုံရအောင်မှာဖြစ်ပါတယ်ဒီဥပဒေဟာထုတ်ပြန်ပြီး3လကျော်လောက်ထိတော့ပညာပေးဆွေးနွေးမှုတွေလုပ်သွားပြီးအောင်မှာဖြစ်ပေမဲ့လည်းနောက်ပိုင်းမှာတော့ဥပဒေအတိုင်းတင်းတင်းကျပ်ကျပ်ဂိုင်တွယ်တော့မဲ့အခြေအနေတွေဖြစ်နေတယ်လို့လည်းဆွေးနွေးပွဲတက်ရောက်ခဲ့သူတွေကပြောဆိုခဲ့ကြပါတယ်ရှင်
မအေးမတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့မြမရေးစင်နဂန်ကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်ကြောက်ဖြူမြို့မရေကျွန်းမှာရှိတဲ့မြမတရုတ်ရင်းနှင်းနဲ့တဘာဝဓာငွေပိုင်လိုင်းစီမံကိန်းပြီးသွားပြီဖြစ်ပြီးလုပ်ငန်းတွေအပြည့်အဝစပြီးလက်ပလှုပ်ဆောင်နေပြီဖြစ်ပေမဲ့စီမံကိန်းရဲ့နောက်ဆက်တွဲရှင်းစရာပြဿနာတွေအများကြီးကြံနေသေးတယ်လို့ကြောက်ဖြူကျေးလက်ဒေသဖွံ့ဖြိုးရေးအသင်း KRDA ကိုတီထောင်သူတဦးကပြောပါတယ်ဒေသခံတွေကြုံရတဲ့အခက်အခဲတွေနဲ့မပြီးသေးတဲ့ပြဿနာတွေကိုဘသူကဖြေရှင်းပေးမလဲလို့လည်းသူကမြေကုန်ထုတ်ပါတယ်မြန်မာတရုတ်ရေနံနဲ့တဘာဝဓာတ်ငွေပိုက်လိုင်းစီမံကိန်းကနေဒေသအတွေ့ဘာတွေအကျိုးခံစားနေရတယ်လဲဘာတွေလိုအပ်နေတယ်လဲနောက်ထပ်အကောင့်ထဲဖော်မဲ့စီမံကိန်းတွေမှာရောဒေသအတွေ့ဘာတွေထက်သွင်းစဉ်းစားသင့်တယ်လဲစတာတွေကို DR ဒီကမှာရှင် KRDA ကိုတည်ထောင်သူတူဖြစ်တဲ့ဥထွန်းကြည်နဲ့တောက်ဖြူမြို့ခီးစဉ်တွင်ကိုကြကြောတိန်းကတွေ့ဆုံမင်းမြန်ထားတာကိုနားဆင်ကြရအောင်ပါရှင်
လူကြီးကျေးဇူးတင်ပါတယ်ဒီလိုလေးဆိုမှတ်မှန်ပြီလား
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ
်ဆိုတော့ကိုတို့ကြည့်လို့ဒီ KRDA ပေါ့ကြောက်ဖြူကျေးလက်ဒေတာဖွံ့ဖြိုးရေးအသင်းအဲ့ဒီအသင်းကဘယ်ချိန်လုံးကစပေါ်လာတာလဲ
အာကျွန်တော်တို့ဒီကြောက်ဖြူကျေးလက်ဒေတာဖွံ့ဖြိုးရေးအသင်းကို2012ဧပြီလမှာစပြီးတော့ကျွန်တော်တို့စပြီးတော့ထောင်ခဲ့ကြပါတယ
်ဘာဖြစ်လို့ဒီအသင်းဖွဲ့ဖို့ဖြစ်လာတာလဲ
အဓိကကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံကြီးကဒီမိုကရေစီစနစ်ကိုတွားနေပြီပေါ့နော်အဲ့ရှင်ကမှာကြောက်ဖြူ gas pipeline နဲ့ဆက်စပ်ပြီးတော့ဒီမှာမြေသိမ်းရသိမ်းမှုတွေရှိတယ်နောက်ဘက်ကဒီမြေယာပြည့်စည်မှုတွေရှိတယ်အဲ့ဒီပေါ်မှာကျွန်တော်တို့ဒီလူငယ်တွေကပေါ့နော်တဲကြွရတဲ့လူငယ်တွေသွေဝေပြီးတော့ကျွန်တော်တို့ကဒီမြေယာအတွက်ရည်ရည်ပေးပြီးတော့ဒေသခံတွေရဲ့ဒီကောင်းကျိုးတဲ့တောင်းဆိုပေးဖို့ဆိုပြီးတော့ကျွန်တော်တို့အဓိကရည်ရည်လာကြတယ
်ဒီမြေယာတွေသိမ်းနေရောကြီးသေးတဲ့အခါမှာတက်ဆိုင်ရာကုမ္ပဏီပေါ့ဒီလိုဆောင်ပါဆိုတရုတ်ကုမ္ပဏီပေါ့ CNPC နော
်
China National Petroleum Corporation
ဟုတ်က
ဲ့ဒီကုမ္ပဏီကနေပြီးတော့ Titan နဲ့ဈေးဘွက်ပေါက်ဈေးနဲ့ရောကြီးပေးတယ်လို့ကျွန်တော်သိထားတယ်အဲ့ဒီရောကြီးတိကျအတိုင်းနေရာပိုင်ရှင်တွေကမရဘူးလား
အဲ Titan နဲ့ရောကြီးပေးတယ်လို့ကတော့အစိုးရလက်ကျင်ကြတာပေါ့နော်ဒါပေမဲ့ဒီမှာကြလာတော့ဒီ R1 R2 R3 ဈေးဘူးဆိုပြီးတော့ဒီမြေယာကိုသူကအတန်းစား3မျိုးဖွဲလိုက်တယ်အဲ့ဒီပုံမှာရှင်းပြပြီးတော့ပေးတာပေါ့နော်ဒါပေမဲ့တခုပြဿနာရှိတာကတချို့ဒီဟွာပေါ့ဒီချမ်းသာတဲ့လူတွေရဲ့နေရာကိုဖျက်တဲ့နေရာမှာဆိုလို့ရှိရင်အသိထောင်ရှိရတာပဲတွေ့တယ်။အဲတချို့နေရာတွေဆိုလို့ရှိရင်တော့ဒီလို5သိန်း6သိန်းဝန်းကျင်နဲ့ကြားကြတာပေါ့။အဲ့ဒီအပေါ်မှာမှလည်းတချို့ဆိုလို့ရှိရင်ကြာအခက်အခဲကဘယ်လိုရှိလဲဆိုတဲ့အခါကျတော့ဥပမာဆိုပါစို့ဟိုသိနံပင်တပင်ပေါ့။သီဟိုပင်တပင်ဆိုလို့ရှိရင်သူတို့ကအပင်အတွက်5000ရောပေးတယ်။ဟို5000ရောပေးပြီးတော့အဲ့အပင်ရဲ့သီနံတစ်နှစ်စာဟိုအထွက်နှုန်းကိုသူတို့တွေ့တာပေါ့။ဥပမာသီဟိုစင်းတင်းတရာထွက်တယ်တသိန်းကိုအထောင်ကနှုံပေးတယ်ဆိုတော့ပြင်းတရားဆိုလို့ရှိရင်တသိန်းခွဲပြင်းမယ်ပေါ့အဲ့လိုမျိုးသူတို့က9နှစ်စာပေးတယ်ဆိုတော့တွက်ပြီးတော့ပေးတာရှိတယ်ဒါပေမဲ့အဲ့ဒီပုံမှာမှဒီသူတို့ကဒီဌာနဆိုင်ရာဘက်ကနေပြီးတော့ဥပမာဒီ 1.5 ဆိုပြီးတော့ ဒီအမြောင်းနဲ့နေပြီးတော့ပြန်ပြီးတော့စားလိုက်တယ်ဆိုတော့အဲ့ဒီငွေကဘယ်ရောက်လို့ရောက်တော့မှမသိဘူးဗောနော်တကယ်တမ်းထွက်လာတဲ့အခါကျတော့ဥပမာဗျာငပြိုးပင်တပင်ကငပြိုးသီး၃ခန့်ထွက်မယ်ဆိုလို့ရှိရင်တခန့်ကို1500 1500ရမယ်ဒါပေမဲ့သူတို့က 1.5 ဆိုတော့ဖြတ်ပလိုက်တဲ့အခါကျတော့တကယ်ရလိုက်တာကသူတို့က3000ပဲရတယ်1500ငွေကပျောက်သွားတဲ့ဟာမျိုးပေါ့ဒါမျိုးတွေအများကြီးရှိတယ်
ဆိုတော့ကျွန်တော်ဆက်အောင်မေးချင်တာကတကယ်တကယ်တရုတ်ကုမ္ပဏီဘက်ကနေပြီးတော့ CNPC ဘက်ကနေပြီးတော့လော်ဂျီကိုအပြည့်အဝပြီးတယ်တကယ်ရာတင်ရတဲ့လူတွေလည်းထဲကိုအပြည့်အဝရောက်မသွားဘူ
းအာတယောက်ခါကလည်းရောကြီးပေါ်ပြေဝပေးတယ်ဆိုတော့အားလေကျွန်တော်တို့အမှတ်ခံချက်ပေးလို့မရဘူး။ဒါကျွန်တော်တို့ကဒီနေ့အထိတယောက်ကုမ္ပဏီတွေကဒေသခံတွေ community နဲ့သူတို့ထိတွေ့ဆက်ဆံတာအရင်နေတယ်။သူတို့မှဒီပြန်ကြားရေးအတွက်သူတို့မှလည်းအဲ့လိုပြန်ကြားဖို့အတွက်ယုံလည်းမရှိဘူး။ပြီးတော့ခင်ဗျားပြောသလိုပေါ့ကြောက်ဖြူမှာဆိုလို့ရှိရင်ကျွန်တော်တို့ဟိုဒီရွှေကပင်လိုင်းလိုက်တက်လာတဲ့ပိုက်လိုင်းစီမံခန့်ရှိတယ်။ gas နဲ့ဆင်စက်ယုံရှိတယ်။ဒါပေမဲ့အဲ့ဒီကမှပဲ CNPC စက်ယုံကကျွန်တော်တို့တွေ့ရှင်တယ်ဆိုလို့ဒီမှာသူတို့ဖက်ကနေပြီးတော့တွေးဖို့အတွက်အဲ့လိုအရာရှိတွေထားမထားဘူးလေဒီမှာကဆိုတော့ကျွန်တော်တို့တွေးလို့ရှိရင်ဆန်နဲ့ဆန်ကနေတဆင်ပဲ MOG ကိုသွားတွေးရတာ
လို့ဆိုစီမံကိန်းကပြီးလို့ပဲအခုဆိုရင်ဒီနယ်နဲ့တဘောတောင်မြေကိုစပို့နေပြီပို့ဖို့လုပ်နေပြီပေါ့နော
်
ဒီနယ်နဲ့ဒီမောကြီးလည်းဝင်နေပြီတခါဟိုတောင်မြေကလည်းပဲဒီဝူကုမ္ပဏီဒီဝူကုမ္ပဏီကမျိုး CNPC ကုမ္ပဏီဆက်ရုံအဲ့ဒီကနေတဆင်နေရင်းကျွန်းအဲ့ဒီကိုပို့တာတွေကရှိနေပြီဆိုတော့ဒီစမန်ကိန်းကပြီးနေပြီပေါ့နော
်ဟုတ်
စပြီးတော့လေပတ်တဲ့အဆင့်ကိုရောက်နေ
ဆိုတော
့ဒီအဆင့်မှရောဘာတွေစူးစူးရွာကိစ္စတွေရှိနေသေးတယ်လဲမပြေလည်သေးတယ်မဖြစ်ရှင်းရသေးတယ်ဟာဘာတွေကြံနေသေးလဲ
အများကြီးကြံနေသေးတယ်အများကြီးကြံနေသေးဆိုတာကကျွန်တော်တို့ဒီ SCGP နဲ့ SCOB ဖြစ်ကနေပြီးတော့2015မှာသူတို့ရဲ့ report တစ်စုံထွက်တယ်ပေါ့နော်အဲ့မှာသူတို့ကဘာပြောတတ်လဲဆိုရတဲ့အခါကျတော့ဒီ gas pipeline တောက်လျှောက်ကိုသူတို့ကမြေလေယာဉ်မြေပဲကိုသူတို့ကလေပြန်စိုက်စားလို့ရအောင်လောက်ပေးမယ်ဟိုရေမြောင်းတွေကာပေးမယ်ဆိုတဲ့ဟာမျိုးတွေရှိတယ်ဒါပေမဲ့တကယ်တမ်းဖြစ်လာတဲ့အခါကျတော့အဲ့တည်းသူတို့လောက်မပေးဘူးလောက်မပေးဘူးဆိုတော့ဒီအဲ့ဒါကိုကျွန်တော်တို့ကနေပြီးတော့ဒါကိုလောက်ပေးဖို့တောင်းဆိုကြတာပေါ့နော်တောင်းဆိုကြတဲ့အခါကျတော့သူတို့ကငါတို့တော့လောက်မပေးနိုင်တော့ဘူးပတ်စံပေးမယ်ပေါ့နော်အဲ့ပတ်စံပေးမယ်ဆိုပြီးတော့တနည်းစာတိနိုင်ရောကြီးရဲ့သုံးဆန်းနဲ့နောက်မှပါပဲပြက်ပြက်ကွန်ပလီနဲ့လုံးဝမဆိုင်တော့ဘူးဆိုပြီးတော့အဲ့လိုလောက်တာပဲရှိတယ်ရှိတဲ့အခါကျတော့တချို့ကလည်းအဲ့ဒါယူတာရှိတယ်တချို့ဆိုလို့ရှိရင်မယူသေးဘူးပေါ့ဗျာအခုဆိုလို့ရှိရင်ကျွန်တော်တို့ဒီအာမလကျွန်းနဲ့ဂုံးချင်ရွာကဒေသခံအယောက်20တယောက်ပိုင်တယ်ဆစ်ရှိတသမာ3ဧကအဲ့ဒါကကျတော့ CNPC ယုံဆောက်တဲ့အခါတောင်ပေါ်ကဖြိုလိုက်တာဖြစ်တဲ့အတွက်အဲ့ဒါပြက်စီးသွားတာအဲ့ဒါကျတော့ဘသူမှဘသူရောချစ်ပေးမယ်ဆိုတာတော့ကျွန်တော်တို့မသိဘူးအဲ့လိုမျိုးတွေရှိတယ
်ဆိုတော့ဒီရာကိစ္စအပြင်တခြားအခုရေနံငန်တင်တင်မိုးတွေဝင်နေပြီရေနံနေစပြီးတော့ဟလာတူလုံးလုံးတွေလည်းဝထည့်နေပြီပိုက်နဲ့လွတ်တော့မယ်ဆို
တ
ော့အဲ့ဒီဟာတွေကြောင့်ပေါ့ဒါအပြင်တခြားထိခိုက်ပျက်စီးဆုံးရှုံးမှုတွေရောဘာတွေရှိတယ်လို့ဘုန်းကြီးတို့ပြောနိုင်တယ်
အာဒီပိုက်လိုင်းကတော့ကျွန်တော်တို့ခုနကဟိုဆရာတို့ပြောသလိုပေါ့နော်ကျွန်တော်တို့ထိခိုက်ချပြီးပြီလက်ရှိအချိန်လေးကျွန်တော်တို့မဖြေသိမ်းရတဲ့ဟာတွေရှိတယ်ဟိုအိုင်းမျိုးနဲ့ဆိုလို့ရှိရင်အဆိုးဆုံးအချိန်တွေမှာရှိတယ်ပေါ့ဆိုတဲ့အခါကျတော့ဒီအတွက်ကတော့ဒီကျွန်တော်တို့တိတိတန်တာကြီးဖြစ်အောင်ဒီကုမ္ပဏီတွေဘက်က CSR လောက်မပေးရတဲ့အပိုင်းတွေရှိတယ်ညေရယောကြီးအပိုင်းမှာအစိုးရဘက်ကမပြတာတဲ့ဆုံးဖြတ်ချက်တွေနဲ့တွန်းနေတာမျိုးတွေရှိတယ်ဆိုတော့အခုဆိုလို့ရှိရင်ကျွန်တော်တို့သင်္ဘောဝင်လာတာတလားရှိပြီပေါ့နော်ဒီဒီအခုဆိုလို့ရှိရင်သင်္ဘော5စီးမြောက်4စီးမြောက်အထိဝင်လာပြီဝင်လာတဲ့အခါကျတော့အဲ့ဒီအတွက်ကျွန်တော်တို့ဒီနေ့အထိအစိုးရဘက်ကရောဒီသင်္ဘောရန်တင်သင်္ဘောဘက်ကရော EIA process တို့ကျွန်တော်တို့လောက်ထားတာပဲ report တွေကျွန်တော်တို့မတွေ့ရဘူးတကယ်တော့ဒီရန်တင်သင်္ဘောဒီမြင့်ချင်းမှာတခုတ်ခုတ်ဖြစ်ရင်ဘယ်သူတာဝန်ယူပေးမလဲဆိုတဲ့ဟာမျိုးတွေပေါ့အခုစပြီးတော့ဒီဒီနိုင်ငံတကာရေလမ်းကြောင်းဆိုပြီးတော့သူတို့တတ်မှတ်ထားတဲ့မီတာ300ရှိရလေဟိုပေ900ကျော်ပေါ့နော်သူတို့ရေရေလမ်းကြောင်းကိုသူတို့ကမကျေကျွန်းသေးတတ်မှတ်ထားတယ်အဲ့မှာလောက်စားနေတဲ့ဒပိုင်းတန်း9ဖိုင်လောက်သားတွေရေလောက်ွက်တယ်အကုန်လုံးပျောက်သွားတယ်ပျောက်သွားတဲ့အခါကျတော့အဲ့ဒီအတွက်ဘယ်သူကတာဝန်ယူပေးမလဲသူတို့ရဲ့မိသားစုတွေရဲ့စာနာရိက္ခာကိုဘယ်လိုဆက်ပြီးတော့ပြင်ရှင်းမလဲဆိုတဲ့ဟာမျိုးအတွေ့ကြတော့ဒါအစိုးရမှလည်းဥပဒေနည်းဥပဒေတွေရှိနေတာကိုမတွေ့ဘူးအော်ညွန်ကြတာလည်းရှိနေတာကိုမတွေ့ဘူးဗောနော်ဒီ2013ခုသုံးလပိုင်းကဆိုလို့ရှိရင်အဲ့ဒါကိုဖျက်ပလိုက်တယ်ငေါဖန်သမားတို့မဝင်ရတော့ဘူးဆိုတော့ပြောလိုက်တဲ့အခါကျတော့သူတို့ရဲ့မိသားစုရဲ့ပြဿနာတွေအများကြီးရှိနေတယ
်ဆိုတော့ကိုမြင့်ကြီးတို့ကစူးစမ်းပါဆိုတော့ဒီစီမံကိန်းကတော့ဘလို့မှပြက်အောင်ဖျက်လို့မရတော့ဘူးလေ
ဟုတ်စီ
မံကိန်းကတော့ပြီးနေပြီအကောင့်တွေပေါ်နေပြီစပြီးတော့ပို့တော့မယ်ဆိုတော့ဒီအချိန်ရောက်ပြီဆိုတော့ကိုထွန်းကြီးတို့ဒီအရက်ဖက်လူ့ဖွဲ့စည်းတွေ KRDA အပါဝင်ရက်ဖက်လူ့ဖွဲ့စည်းတွေအဓိကလူချင်တာကဘာလို့လူချင်တာလဲ
အာကျွန်တော်တို့တွေကတော့အခုဒီစီမံကိန်းကနေပြီးတော့ဗောနော်ဥပမာဒီစီမံကိန်းဆိုလို့ရှိရင်အခုသင်္ဘောဝင်လာပြီသင်္ဘောဝင်လာတာဖြစ်တဲ့အတွက်သူတို့အနေနဲ့ဒါတစ်ခုခုဖြစ်ရင်ဘလို့ရောကြီးပေးမလဲဘလို့စီမံဖန်တီးပေးမလဲဆိုတဲ့ဟာမျိုးတွေရှိတယ်ဥပမာရေနံယူဖိုက်တာရှိမယ်မိလုံပြီးတော့ပြက်စီးတာရှိမယ်ဆိုလို့ရှိရင်ဒေသခံတွေအတွက်ဘလို့ပြန်ပြီးတော့ကုန်စားပေးမလဲဆိုတဲ့ဟာမျိုးပေါ့နောက်တစ်ပိုင်းကကျွန်တော်တို့ဒီပင်လေပင်မှာဒီသင်္ဘောတွေပုံမှန်သွားလာနေပြီဆိုလို့ရှိရင်ကျွန်တော်ဒီမိချောင်းကချင်းချင်းလေးချင်းလဲဆိုတော့ကျွန်တော်ငါးတွေရှားလာမယ်ငါးဖိုင်လောက်သားတွေအတွက်စားဝါနေရဲ့အခက်အခဲတွေကြုံလာမယ်ဒီအတွက်ဘယ်သူကတာဝန်ယူပေးမလဲဆိုတော့သူတို့ကို တို့ရဲ့သာဝနေရဲ့အတွက်ဒီနည်းနဲ့ဖြည့်ရှင်းဖို့ကျွန်တော်တို့ကြိုးစားဖို့လိုမယ်ဒါဒါဒီဒီဘက်ကိုခေါ်ဆောင်တဲ့အစိုးရမှလုံးဝတာဝန်ရှိရဲ့အစိုးရဒီဒါကိုဒေသခံကိုလက်ထူရှုပ်ပြီးတော့နိုင်ငံတော်အကျိုးစီးပွားတစ်ခုဆိုတဲ့ဒီနိုင်ငံတော် GDP တစ်ခုတည်းကိုဒီပဲကျင့်နေမယ်ဆိုလို့ရှိရင်တော့ဒါတိုက်ပြီးတော့ဒေသနဲ့သာသာတမ်းဖြစ်တဲ့စီမံကိန်းတော့တွားပြီးတော့ဖြစ်နေတာပဲ
ဆိုတော့အဲ့ဒီလိုခြေနေကိုတို့ကြည့်လို့ဖြစ်ဒေသခံတွေအတွက်ခုနလိုနစ်နာတဲ့လူတွေအဆင်ပြေစေဖို့ငါးပန်းလုပ်သားတွေအဆင်ပြေစေဖို့ဆက်အဲ့ဒီလိုကိစ္စမျိုးတွေကိုတာဝန်ရှိတဲ့လူတွေနဲ့တွေ့ပြီးတော့ခုတို့ကြည့်လို့မတင်ပြဘူးလားဒီဟာတွေကိုဖြည့်ရှင်းပေးဖို့မတောင်းဆိုဘူးလား
ဟုတ်ကျွန်တော်တို့တောင်းဆိုရတယ်ကျွန်တော်တို့ဒေါက်လျှောက်ကိုကျွန်တော်တို့တောင်းဆိုလာတာပဲကျွန်တော်2010နှစ်ကစပြီးတော့ဒီ pipeline ကိစ္စနဲ့လည်းကျွန်တော်တို့ဒေါက်လျှောက်ပြောလာတာရှိတယ်ခုဆိုလို့ရှိရင်ရန်တင်သင်းပေါ်ကိစ္စနဲ့ကျွန်တော်စပြီးတော့ပြောနေပြီပေါ့နော်ပြောနေပြီတခြားအထူးစီးပွားရေးဆောင်ကိစ္စနဲ့ကျွန်တော်တို့2013ကနေပြီးတော့ဒေါက်လျှောက်ဒီနေ့ရှိဒေသခံတွေရဲ့လိုအပ်ချက်ဖြည့်ဆည်းပေးရမယ့်တာဝန်တွေပေါ်လာရမယ့်ဥပဒေတွေပေါ့နော်အမှခံရှက်ပြေးရတဲ့ဥပဒေတွေပေါ်လာဖို့အတွက်ကျွန်တော်တို့မျိုးစုံကတော့ကျွန်တော်တာဝန်ရှိတဲ့လူတွေဆွေးနွေးတယ်ဒါပေမဲ့ဒီနေ့အထိကတော့ဒါတွေပေါ်လာတာကျွန်တော်အစွမ်းစားတ
ော့ဖြည့်ရှင်းပေးသေးဘူးပေါ့ဆိုတော့ဖြစ်တောင်ရှိတဲ့လူတွေကဘာပြောတယ်လဲကိုထွန်းကြီးတို့တင်ပြတဲ့အခါမှာတွေ့တယ်ဆွေးနွေးကြတဲ့အခါဒီမှာ
အသူတို့ဘက်ကတော့ဒီဂျနခန်ရဲ့အတန်ကိုနားထောင်ပါတယ်ဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့အမေခွန်းတွေမေးပါဘောပြည်ထောင်စုဝန်ကြီးလာတယ်ဆိုလို့ရှိရင်မေးခွန်းတွေမေးပါဆိုတာကိုပြောတယ်ဒါပေမဲ့ဒီပုံမှာသူတို့ဘာလို့ပြင်းမယ်ဆိုတာကိုဒါကဒီမိုကရေစီတနည်းအရသူတို့ဖြည့်ရှင်းလို့မရဘူးလေဖြည့်ရှင်းလို့မရဘူးဆိုတော့ကတခုခုဖြည့်ရှင်းမယ်ဆိုလို့ရှိရင်ဥမာဥပဒေပဲလိုလာမယ်နေဥပဒေပဲလိုလာမယ်အဲ့အာမခန့်ချက်ခြေတဲ့ဥပဒေနေဥပဒေတွေနဲ့မှကျွန်တော်တို့ကဂျုံကြည့်ပါလေဥမာပြည်ထောင်စုဝန်ကြီးကနေပြီးတော့ငါလောက်ပေးပါမယ်ဆိုတဲ့ဟာမျိုးကတော့ဒါကကလေးစကားပဲရှိတယ်ပြောလို့ဆင်ပြေတယ
်ဆိုတော့ဟိုဒီစီမံကိန်းအခုဒီလုပ်ငန်းပေါ်လေ
ဒီ
နယ်သဘောထားမွေးလုပ်ငန်းကသူတို့ဘက်ကလည်းပြောတယ်စိုးဘက်ကလည်းပြောတာတွေရှိတယ်ဒေတာဖွံ့ဖြိုးရေးအတွက်နိုင်ငံတိုင်းပြည်ဖွံ့ဖြိုးရေးအတွက်ဒီဥစ္စာကအထောက်အပံ့ဖြစ်တယ်လို့ပြောတာတွေရှိတယ်အခုကိုသူကြီးတို့ပြောတာကတစ်ဖက်မှာနစ်နာတဲ့ဟာတွေရှိတယ
်
ဒီနှစ်ခုကိုချိန်ထိုးကြည့်ရင်အကျိုးဖြစ်တယ်လို့ပြောတဲ့ဟာနဲ့နစ်နာတယ်လို့ပြောတဲ့ဟာနဲ့ဘယ်ဟာကပို့ပြီးတော့အလေးသာတယ်လို့ကိုသူကြီးတို့လိုဖွဲ့စည်းတွေမြင်နေရမြင်တယ်လေ
ဒီမှာကကျွန်တော်တို့ခက်ကြီးကြီးပြောရမယ်ဆိုရင်ပေါ့ဗျာနော်ဟိုအကျိုးဖြစ်တဲ့ဆိုတာကိုကျွန်တော်တို့ဗာနဲ့တန်းတာမလဲဆိုတဲ့ဟာရှိတယ်ဥပမာဒီမှာရှိနေတဲ့ community တစုလောက်ကိုကျွန်တော်တို့တန်းတာမလားဆိုတော့ကျွန်တော်တို့တွေ့တာကအကျိုးအများဆိုတဲ့ဟာမျိုးကိုကျွန်တော်တို့နိုင်ငံရေးအကျိုးများရှိရမယ်ဗျာတခုရှိတာကကျွန်တော်တို့လိုချင်တာကတခုကစီးပွားရေးရကျွန်တော်တို့အကျိုးများရှိနေရမယ်ဆိုတဲ့ဟာမျိုးပေါ့ဥပမာကျွန်တော်တို့အခုဆိုရင်လက်နက်ကန်အဖွဲ့အစည်းတွေရောတခြားအရာဖက်အဖွဲ့အစည်းတွေရောနိုင်ငံရေးပါတီတွေရောဒီနေ့ကျွန်တော်တို့2015မှာတက်လာတဲ့ energy ဆိုရရော federal ပြည်ထောင်စုကြီးကိုတည်ဆောက်မယ်ဆိုတာတော့ပြောနေတာရှိတယ်ဆိုတဲ့အခါကျတော့ဒါကျွန်တော်တို့အမှန်ကန်လိုချင်တဲ့ဒီနိုင်ငံမှာရှိနေတဲ့အကုန်လုံးလိုချင်တဲ့တစ်နေ့တစ်ခုလည်းဖြစ်တယ်ပေါ့နော်ဆိုတဲ့အခါကျွန်တော်တို့ရဲ့အခန်းပြနေသည်ဒီမြန်မာနိုင်ငံထဲမှာအစိုးရဆုံးပြင်နေလဲဖြစ်နေတယ်ဆိုတော့ပင်လယ်ချက်ပေါက်အကောင်တဲ့နေရာလဲဖြစ်တယ်တရားစတာပေါ်တဲ့နေရာလဲဖြစ်တယ်ဆိုတော့ဘာကြောင့်ကျွန်တော်တို့ဆင်းရဲနေရတယ်လဲဆိုရဲဟာကကြတော့ကျွန်တော်တို့ဒါဘာကြောင့်ကိုယ်ဝင်မှုမှာရခိုင်ပြည်နေနေနေလို့ဆင်းရဲနေတာလားဆိုရဲဟာမျိုးပေါ့ဒါကတော့ဒါစနစ်မဟုတ်ဘူးလို့ကျွန်တော်ထင်တယ်လေဆိုတော့ဒါရခိုင်ပြည်အတွက်ကျွန်တော်တို့ဘာတွေရပ်တင်တယ်လဲဆိုရဲဟာမျိုးကိုဘိုးအစိုးရကလည်းကြည့်ပြီးတော့စဉ်းစားပေးဖို့လိုမယ်တခြားဒီဒါကိုချင်းချင်းမြောင်းနိုင်တဲ့နိုင်ငံတကာကုမ္ပဏီတွေကလည်းဒါကိုသင်စားပေးဖို့လိုမယ်။ဟုတ်ငါတို့ကုမ္ပဏီကရွှေကက်တူးနေတယ်။ဥမာဆိုပါစို့ဒေဥကနေပြီးတော့ဒီမှာဒီ A1 နဲ့ S3 ကိုပေါ့အခုဟိုစပြီးတော့လွှတ်နေပြီ။နောက်ထပ်မြတ်တဘာဝအကြံဝဲစီမံကိန်းဆိုပြီးတော့နောက်ထပ်နှစ်တွင်းကိုလည်းဒီလိုထပ်ပြီးတော့တူးနေပြီ။ဒီအတွက်ဒီမှာလာတဲ့ line လေးတစ်ချောင်းဖောက်ခဲ့တာမျိုးကတော့ဒါအဆင်ပြေပါဘူး။ဆိုတော့ကျွန်တော်စိုက်ကန်းအတွက်ကျွန်တော်တို့ဘလောက်ထိအခွင့်ခွဲကိုဘလောက်ကျွန်တော်တို့ရမလဲ။ဆိုရဲဟာမျိုးတွေကျွန်တော်ရှိတယ်။အခုကျွန်တော်တို့စစ်တွေကိုသွားချင်တယ်ဆိုလို့ရှိရင်သင်ပေါ်မရှိဘူး။နိုင်ငံတော်ကရှာပေးတဲ့သင်္ဘောဆိုလို့သင်္ဘောတစ်သိန်းပဲရှိရဲ့ဆိုတော့ပေါက်လိကသင်္ဘောနှစ်သိန်းရှိရဲ့ဆိုတော့ကျွန်တော်တို့စစ်တွေကိုခရီးတစ်ခေါက်သွားဖို့ရခိုင်ပြည်မှာပြေးသွားတာတော်တော်လေ
းဆိုတော့ပုံဖြူကြည့်လို့လို့ဟလာဒီရခိုင်ပြည်ရဲ့ကွန်ပျူတာတက်ရေးနော်စသည်အရင်ဒီကိစ္စတွေကိုလုပ်နေတဲ့ဖွဲ့စည်းတွေနေနဲ့အဓိကဒီလိုစီမံကိန်းမျိုးတွေကနေဘာကိုလိုချင်တာလဲ
အာဒီလိုစီမံကိန်းမျိုးဖြစ်လာတယ်ဆိုရင်တော့ကျွန်တော်တို့ကပြည်နေရခွေကိုခိုင်းဆိုတာကိုလိုချင်တယ်အာကျွန်တော်တို့ရဲ့ဒီမှာကျွန်တော်တို့အသိရဲ့ဆောင်ပေါက်လို့ပေါ့နော်we watch man in our future development ဆိုတဲ့ဟာမျိုးတွေလို့ပေါ့ကျွန်တော်တို့ရဲ့ point of view တည်းရေးကိုကျွန်တော်တို့ကိုယ်တိုင်စီမံခန့်ခွဲရှင်တယ်ဒါကတော့ကျွန်တော်တို့အဖွဲ့ကိုပြောတာမဟုတ်ဘူးကျွန်တော်တို့ပြည်နေကစီမံခန့်ခွဲရှင်တယ်ပေါ့ဥပမာကို SEC အတွက် DC ပေါ်လာတော့မယ်စိုက်ကန်းအတွက်ကျွန်တော်တို့ပြည်နေကဘယ်လောက်ထိအခွင့်အရေးရမလဲဆိုတဲ့ဟာမျိုးအခုရန်တင်သင်းဖို့တွေကဝင်နေပြီရခိုင်အတွက်သူတို့ဘယ်လောက်ထိရှာသိမိဖို့တိုးပြီးတော့ပေးမလဲဆိုတဲ့ဟာမျိုးတွေကိုကျွန်တော်တို့လိုချင်တယ်ဒါကမှပွန်ပြိုရဲ့အစ်စ်မှန်ဖြစ်တယ်ဟိုစေကန်တခါဆောက်ပဲပြီးတော့ကျမ်းမာရေးဆရာမမရှိတာမျိုးတော့စာသင်ကျောင်းဆောက်ပဲပြီးတော့အဲ့သွားဖို့လမ်းမရှိတာမျိုးတော့ကကြတော့ဒါကပွန်ပြိုရဲ့အစ်စ်မှန်တွေမဟုတ်ဘူးပေါ့ဒါပြရင်လည်းဝမ်းချတာပဲရှိရတယ်ဒါအစ်စ်ပြေပွန်ပြိုရဲ့ပဲ
ဒီလိုမျိုးတွေမှာတော့ဟုတ်ပါတယ်နော
်ဦးထွန်းကျင်နဲ့ကိုကျော်သိန်းတွေ့ဆုံမြင်းမြန်းချက်ကိုဒီတင်ပတ်မြန်မာအရေးဆွေးနွေးခန်းအစီအစဉ်မှာတင်ဆက်ခဲ့တာဖြစ်ပါတယ်ရှင်
ဒီ ਓਏ မြန်မာ
ြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေညပိုင်းအစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့ဒုတိယပိုင်းနာရီဝဲအစီအစဉ်ထက်မှာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရမှာပါဒါရွေမတိုင်ခင်အခုရင်ဆုံးတော့အမေရိကန်ပြည်ထောင်စုကဒီကနေ့တနင်္ဂနွေနေ့မှာကြာရောက်တဲ့ဖခင်များနဲ့အထူးအစီအစဉ်ကိုနားဆင်ရပါမယ်မအေးတနာကျော်အစီအစဉ်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်ဒီကနေ့ဇွန်လ18ရက်နေ့ဟာအမေရိကန်ပြည်ထောင်စုမှာဖခင်များနေ့ဖြစ်ပါတယ်တကယ်တော့ဇွန်လရဲ့တတိယမြောက်တနင်္ဂနွေနေ့ကိုဖခင်များနေ့ရဲ့လို့သတ်မှတ်ပြီးတော့ဖခင်တွေဖခင်မြစ်တာပေးဆွမ်းသူတွေကိုဂုဏ်ပြုမိဘနဲ့သားသမီးကြားကနှောင်ကြိုးကိုထပ်တိုးစေတဲ့အထိတ်အမှတ်ပြီးတော့လူမအောင်တိုင်းဝိုင်းမှာဖခင်တွေရဲ့ဩဇာလွှမ်းမိုးမှုဒါတွေကိုဂုဏ်ပြုတဲ့အနေနဲ့ဖခင်များနေ့ဆိုတာကိုကျင်းပတာဖြစ်ပါတယ်နိုင်ငံတွေဘာသာအယူဆလူမျိုးတွေကိုလိုက်ပြောနေရတွေကွဲပြားပေမဲ့လည်းအဓိကကတော့မွေးတပခင်ကျေးဇူးရှင်ကိုအမတ်တရားဂုဏ်ပြုရနေမလို့ဒါဟာရထူးရမြတ်တစ်ခုဖြစ်ပါရဲ့နော် VOE တော်ရရှင်တွေကတော့လေလိုင်းပေါ်ကနေသူတို့ရဲ့တက်ရှိတဲ့မဲ့ဖခင်တွေကိုဂုဏ်ပြုဥညွန်လာကြပါတယ်တနင်္ဂနွေနေ့မှာကြာရောက်တဲ့ဖခင်များနေ့မှာဩစတြေးလျနိုင်ငံမဲလ်ဘောမြို့မှာနေထိုင်တဲ့ပပဦးအောင်ပြည်စုံကျမ်းမာပျော်ရွှင်ပါစေလို့ဝါရှင်တန်ဒီစီမှာရောက်နေတဲ့တမင်းရဲ့ရှားဖောင်ကစုမကောင်တောင်းပေးလိုက်ပါရင်ပပနဲ့မိသားစုအားလုံးကိုတတိယနေပါတယ်ဆိုပြီးတော့ဖခင်များနဲ့မြေတားဒီလက်ဆောင်တောင်းလာပါတယ်ပပကြီးဆိုတဲ့ Facebook ပေါ်ကတော်ရရှင်ကအဖေများအားလုံးကိုမင်္ဂလာပါလို့ဆိုလာပါတယ်အမေများနဲ့ထားရှိသလိုအဖေများနဲ့ကိုလည်းအတိမတ်ပြုပေးတာကျေးဇူးတင်ဝမ်းမြောက်မိပါတယ်တဲ့အဖေတွေအားလုံးစိတ်ချမ်းသာကိုကျမ်းမာစွာဖြင့်မိဘအစာဝတ်နေရေးကိုဘေးကင်းစွာနဲ့ရှာဖွေနိုင်ပြီးတော့နေ့စဉ်ဘဝကိုကြော့ဖြတ်နိုင်ပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်ခရီးတီဆိုတဲ့တော်ရရှင်ကလည်းသူ့လိုပဲအမေများနေရှိသလိုအဖေနေကိုလည်းအတိအမှတ်ပြုပေးတဲ့အတွက်ကျေးဇူးတင်ပါတယ်တဲ့အဖေများအားလုံးစိတ်ချမ်းသာကိုကျန်းမာကြပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်ရှင်အမေရိကန်ပြည်အောင်စု Maryland ပြည်နယ်မှာနေထိုင်နေတဲ့တားမောင်နိုင်တဲ့သမီးလွယ်လွယ်မြေးလေးရွှေရွှေတို့ကရန်ကုန်မြို့မှာနေထိုင်နေကြတဲ့ဖေဖေဦးကြည်ဝင်းနဲ့ဦးစိုးသိန်းပြီးတော့ကဘာပေါ်မှာရှိတဲ့ဖခင်များနဲ့ဖခင်ကိုချစ်တဲ့သူတွေအားလုံးအတွက်ထွေးတင်ရဲ့အဖေသခင်ကိုဖခင်များနဲ့အမတ်တရားသခင်တောင်းပါတယ်တဲ့ထွေတဲ့အဖေဆိုတဲ့တချင်းနဲ့ဖခင်နဲ့အားလုံးပနာမဂုဏ်ပြုကြပါလေရှင်
။မေလူရင်မှထွေပြီးချိုးတင်ဆိုပေမဲ့အနမ်းလူရင်သာပေးပြီးချုံးသိပြီနဲ့လေ။ဆင်းနေရင်နဲ့ကြည်လူစေနဲ့စကားများတရားပွဲချိန်ပေးကားပေးနာမနေနိုင်မင်း
Sha
လိုက်ခေါ်မျိုးနဲ့စီရန်စာရကစားဖြစ်သူမောင်မိုက်တွေကတော့စားသမီးတွေကိုရှာဖွေကြွေးမွေးနေရလို့ထောင်ထဲရောက်ခရရတဲ့အဖေဥမောင်စိုးအတွက်ဆိုပြီးတော့မေတ္တာဒီလက်ဆောင်တစ်ပုဒ်ပါလာပါတယ်။မိုးဝါကတော့အဝေးကဖေဖေကိုအချိန်တိုင်းလွှမ်းပါတယ်ဖေဖေကျမ်းပါပါစေလို့တမင်းနေစဉ်ဆုတောင်းပေးနေပါတယ်။ဒီရမ်းမဲ့လွှမ်းမိတဲ့ဖေဖေလို့ဆိုလာပါတယ်။မအေးအေးသင်းဆိုတဲ့တော်ရရှင်ကလည်းအဖေများနဲ့ဇွန်လ18ရက်နေ့မှာအဖေတွေအားလုံးကိုဂုဏ်ပြုကျင်းပါတယ်ဖြင့်ချစ်လူမိုက်ကတော့ဒီအစီအစဉ်လေးရှိလာတာကောင်းပါတယ်ဆိုပြီးဆိုလာပါတယ်ဇာသာကလည်းဟိုးဝေးကရှိတဲ့ပပားကိုတတိရလိုက်တာတဲ့ကျုပ်ချုပ်ကတော့ကလေးတွေရဲ့ဖခင်တွေမေတ္တာတိလက်ဆောင်ပါကျင်းပါတယ်ဆောင်းသခင်ကတော့အဖေများနဲ့အစီအစဉ်လေးထုတ်လွှင့်ပေးလို့ VOE ကိုကျေးဇူးတင်ပါတယ်တမီးဖေဖေကျမ်းမာပြီးတော့စေသွားတိုင်းကိုပါပါစေလို့တောင်းဆုပြုလာပါတယ်ဒီတစ်ခါတော့ Black Hole တည်ဆိုထားတဲ့ Tower Baby ဆိုတဲ့တခြင်းနေနဲ့ဖခင်များနဲ့မြေတားဒီလက်ဆောင်ပါစင်ပါတယ်ကြည့်တမီးကြီးတမီးလေးမီးလေးနဲ့အတူဘဝတစ်လျှောက်လုံးစိတ်ချမ်းသာကိုကျမ်းပါပါစေအဖေဖြစ်ချင်တဲ့မိသားစုတွေအားလုံးစုစုစည်စည်နဲ့အတူနေထိုင်ခွင့်လည်းအမြန်ဆုံးပြည့်ပါစေအဖေရင်ဝင်ကမထင်မှတ်ဖြစ်နေခွဲခွာသွားတဲ့သားလက်သားငယ်နဲ့သားရီလေးတွေအတွက်လည်းအဖေကိုယ်တိုင်ကောင်းမှုကုသိုလ်ဒါနတွေပြုပြီးတော့ကုသိုလ်ဘာဝနာပွားများပြီးတော့စိတ်ငြိမ်းချမ်းနိုင်ပါစေအဖေနေကောင်းပါစေအဖေကျမ်းပါပါစေအဖေစိတ်ချမ်းသာပါစေအဖေအသက်ရှိပါစေအဖေကုံကျေးဇူးတွေကိုအဝေးကနေအမြဲတမ်းဥခိုက်ကြောနေတဲ့ခိတ္တဝါရှင်တန်ဒီစီကချစ်တဲ့သမီးကြီးစုမုံကမေတ္တာတိလက်ဆောင်အဖေအတွက်တခြင်းတစ်ပုဒ်ပါလာပါတယ်ရွှေဝါကအဖေများနေတယ်လားတဲ့ခုချိန်မှာအဖေအတွက်တောင်းပေးလေအဖေမှမကြားနိုင်တော့တာအဖေအတွက်ကုသိုလ်ကောင်းမှုလုပ်ပေးပြီးတော့အမြတ်ဝေနေုံကလွဲလို့သမီးပါတတ်နိုင်တော့မှလေရောက်ရရက်ကသာဓုခေါ်ပါအဖေတဲ့ခင်တန်းမြင့်ခံကလည်းအဖေများနေ့မှာအဖေဆိုတဲ့အတန်လေးနဲ့ခေါ်ခြင်းပေးမယ်လည်းမခေါ်ခဲ့ရတော့တဲ့ဘဝပါအဖေများနေ့ရှိတဲ့အတွက်လည်းကျေးဇူးတင်ပါတယ်အဖေရှိတဲ့သူတိုင်းအဖေကိုချစ်နိုင်ကြပါစေအဖေအားလုံးနဲ့ကျန်းမာကြပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်ဆိုင်ဆိုင်ကတော့လူရောဝင်ဆက်အောင်လို့တွန်းအားပေးခဲ့တဲ့ဖေဖေအဖေများနေ့အကျိုးဖြစ်နဲ့လွန်လည်ပြီးတဲ့24နှစ်အောက်မေပွဲအလူဒါနပြုပေးခြင်းကိုရောက်ရပုံဘဝကတာရုခွန်နိုင်ပါစေတဲ့ကျန်ရစ်တဲ့မိမိနဲ့သားသမီးများလို့ဆိုလာပါတယ် ထထုံးကလည်းလူလောကမှာခေါ်ရမှာရှိတော့တဲ့ဖြစ်ဖြစ်ဘာပဲဖြစ်ဖြစ်တားရမိသားစုဖြစ်ဖြစ်ကိုအမြဲတမ်းပဲလိုအပ်နေပါတယ်ဟဲ့ကိုင်းစာရဲ့ဖြစ်ဖြစ်ဆိုတဲ့ပုံစံလေးနားဆင်ပါအောင်နော
်သူ့နှုတ်ပြားကစကားကဟာချမ်းမြေ့တယ်သူ့နှလုံးသားကမြစ်သာဟာနူးညံ့တယ်စိုးတဲ့မိုက်တဲ့သားလူကိုသိချစ်တယ်Ya estoy más ira y me igualé Chán y lo necesito ya de me mure Mo pederé sobre su vida que yo me saite Mi casa y el tuyo can lo chayene Lo chivo de de a ti te llorando
ကိုယ်ရနဲ့ဖခင်နဲ့ဖြစ်လာကြရဖြစ်တဲ့ကြော်စီစီသူကိုအေးကိုဝေဖုံးမြတ်တို့အတွက်ဖခင်ညာနဲ့အမတ်တရားတူတူမတွေမောင်နှမတွေကဂုဏ်ပြုလက်ဆောင်ပါပါတယ်။ဘဘကြီးပြီးတော့ဘဘဦးရဲ့ဘကက်ဘဘကျော်မင်းတို့နဲ့ပြည်ပြည်တို့အတွက်တသားညာနာကလည်း Father's Day တခြင်းတောင်းထားပါတယ်။ဝိုင်းဝိုင်းရဲ့ကျွန်တော်ရဲ့ဖိဖိဆိုတဲ့တခြင်းလေးနဲ့ပဲဘဘပေါ်မှာရှိတဲ့ဖခင်ကြီးအားလုံးနဲ့ဖခင်ကိုစားဖခင်မြတ်တာပေးဆွမ်းနေသူအားလုံးကိုဦးမြတ်ဂုဏ်ပြုပါရနော်။
너의뜨예강가세바예란러샤자마드와다드나요송드님드클리트여어차이어찌게네트노어페아롱도아야레도아차페너의미리란지레바러스탄자피에미에제게세자어페트사미지괴어페자미
Oh,
မအစ်တနာကြောတင်ဆက်တဲ့ဖခင်များနဲ့အထူးအစီအစဉ်ကိုနားဆင်ကြရတာပါဒီကနေ့ကြားရောက်တဲ့ဖခင်များနဲ့မှာဖခင်များအားလုံးကျန်းမာပျော်ရွှင်ပါစေလို့ထပ်မံပြီးဆုမွန်ကောင်းတောင်းပေးလိုက်ပါရစေရှင်အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်ကျူးကျော်ပြဿနာဖြေရှင်းနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမအင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင်
ဒီပိုင်လူတွေအတော်လေးစိတ်ဝင်စားနေတဲ့ကိစ္စတခုကတော့ရန်ကုန်နေပြီးတော့အမြန်လန်းမိုင်းတိုင်းသုံးလမ်းဘေးဝဲရတစ်ဖက်တစ်ချက်ကထောင်နဲ့ချီရှိတဲ့ကျူးကျော်တဲတွေကိုဖြိုဖျက်နေတဲ့ကိစ္စပါလဲကူးမျိုးနယ်ထဲမှာရှိတဲ့အဲ့ဒီကျူးကျော်တွေမှာအင်ဂျီပေါင်း8000 8000မကရှိမယ်လို့ခန့်မှန်းထားကြပါတယ်ဇိုလာ7ရက်နေ့ကစလို့အဲ့ဒီကျူးကျော်တဲတွေကိုမြို့ပြနဲ့အင်ယာဖွံ့ဖြိုးရေးဦးစီးဌာနကဦးဆောင်ပြီးနေ့စဉ်ရက်ဆက်ဖြိုဖျက်နေတာမှာဇိုလာ15ရက်နေ့အထိအင်ဂျီ2000လောက်ဖျက်ဆီးပြီလို့သိရပါတယ်ရဲနဲ့အလုပ်သမားအင်အား1000ဝန်းကျင်အသုံးပြုပြီးနေ့စဉ်ရက်ဆက်ဖြိုဖျက်ရင်တောင်အဲ့ဒီဧရိယာကကျူးကျော်တဲတွေအားလုံးဖြိုဖျက်ပြီးဖို့ဆိုရင်အနည်းဆုံးနှစ်ပတ်ဝန်းကျင်လောက်ကြာမြင့်နိုင်ပါတယ်ဒီနေရာမှာမေးစရာမေးဖို့နဲ့တတိကြီးပေါ်လာပါတယ်အစိုးရကတရားဝင်ခွင့်ပြုတာမျိုးမဟုတ်ပဲအဲ့ဒီနေရာမှာအဲ့လောက်များတဲ့ကျူးကျော်တွေဘာကြောင့်ပေါ်လာတာပါလဲဒီပြဿနာကိုစောစောမဖြေရှင်းပဲဘာကြောင့်ကာလအကြာကြီးပြစ်ထားပြီးအခုမှထရှင်းရတာလဲဒေသင်းကျော်အရေးတွက်ရှိတဲ့ရန်ကုန်ကကျူးပြဿနာကိုဖြေရှင်းမဲ့ဆိုပြီးတိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကြွေးကြော်ထားတာကရောတကယ်ဖြစ်နိုင်ပါမလားဆိုတာတွေပဲဖြစ်ပါတယ်။ဂုရုပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
။တကယ်တော့ရန်ကုန်ဧရိယာမှာကြွေးကြော်တွေအများကြီးရှိပါတယ်။အခုပြဿနာဖြစ်တဲ့နေရာမျိုးကတော့တစုတစည်းတဲ့တွေ့ရလေးရှိတဲ့ကျူးတွေပါ။အခြားရက်ွက်တွေထဲမှာမိရထားတန်လန်းနဘေးတွေမှာဌာနဆိုင်ရာမြေတွေပေါ်မှာဟိုတတဲဒီတတဲဟိုတလုံးဒီတလုံးဟိုတစုဒီတစုကျူးကျော်နေထိုင်တာမျိုးကလည်းအများကြီးရှိနေပါတယ်။အဓိကပြဿနာကတော့အဲ့ဒီလိုကျူးကျော်တာကိုဘယ်သူကမှတာဝန်ယူတားဆီးတာမျိုးမရှိတဲ့ကိစ္စပါ။ဆိုင်နေလို့ထင်ရတဲ့စီပင်လူရက်ွက်နဲ့ကြေးရွာအုပ်ချုပ်ရေးမှုလူမျိုးကလည်းကိုယ်နဲ့မဆိုင်တယ်လို့ဖာတိဖာတာနေနေကြတာကများပါတယ်။တကယ်တကယ်သွားပြီးဖြည့်ရှင်းရင်လည်းချီးမွမ်းခံရမှလည်းမဟုတ်ငွေရမှလည်းမဟုတ်ကျူးကျော်သူတွေကရံပြုတ်ရင်တောင်ခံရနိုင်တဲ့အနေအထားအောက်မှာဘသူကမှသွားပြီးဟန်တာမနေကြပါဘူးဒီလိုနဲ့ရန်ကုန်မှာကျူးတွေတစ်နှစ်တခြားများလာတာဒီကနေ့အထိပါပဲဒါဆိုရင်ဘာကြောင့်အခုလဲကူးမိုင်းတိုင်း3ဧရိယာကကျူးတွေကိုရှင်းရတယ်လဲဆိုတာပါဒီဧရိယာမှာ Alliance Star ကုမ္ပဏီကစီမံကိန်းတစ်ခုအကောင့်ထဲပေါ်စရာရှိလို့ကင်တွေကြတာဖြစ်ပါတယ်ကျူးတွေကိုဖြုတ်ဖျက်ရတာကလည်းလွယ်တဲ့ကိစ္စတော့မဟုတ်ပါဘူးရဲတွေကလုံခြုံရေးလောက်ပဲယူပေးတာပါလုံအားပေးမဲ့ရွာသားတွေတရက်ကြက်ငွေ8000 1000လောက်ပေးပြီးငှားရံလုတ်ကင်ကြရတာမျိုးပါလုံအားပေး900လောက်သုံးတယ်ဆိုရင်ပဲတရက်ကြက်ငွေ350ကျော်သုံးပြီးကျူးတွေကိုဖျက်ရတဲ့သဘောပါဒါမျိုးအစိုးရဘတ်ဂျက်ထဲမှာမရှိသလိုသုံးတဲ့အလေးထားလည်းမရှိပါဘူးစီမံကိန်းအကောင့်ထဲဖော်မဲ့ကုမ္ပဏီကပဲစိုက်ထုတ်သုံးဆွဲတယ်ဆိုတဲ့သဘောပါဒီတက်ပနာကိုကြည့်ရင်ရန်ကုန်မှာဘာကြောင့်ကျူးတွေများလာသလဲဒီပြဿနာကိုဘာကြောင့်မကင်တွယ်ကြသလဲဆိုတာအဖြေသိနိုင်ပါတယ
်အခုလဲကူးကထောင်နဲ့ချီတဲ့ကျူးတွေပြဿနာအဆောက်ကိုကောက်ရရင်အစိုးရနဲ့အပြစ်ခတ်ရက်စဲထားတဲ့ KNUKNLAPC လို့ခေါ်တဲ့ငြိမ်းချမ်းရေးကောင်စီကနေအစပြုရမှာပါလူတချို့ဟာသူတို့ကိုသူတို့ငြိမ်းချမ်းရေးကောင်စီအဖွဲ့ကတာဝန်ရှိသူပါလို့ပြောအဲ့ဒီနေရာမှာမြို့ကွက်စ်ဖော်ထုတ်ဖို့အစိုးရကသူတို့ကိုခွင့်ပြုထားတယ်ဆိုပြီးခတ်တည်တည်နဲ့မြေကွက်တွေတိုင်းမြေကွက်ရိုက်ရုံကနေဖွင့်ပြီးအပီအပြင်းရောင်းစားနေကြတာပါအစိုးရဘက်မှဆိုရင်လမ်းတွေအတွက်ဘူဒိုဇာနဲ့မြေထိုးတာတချို့နေရာတွေမှာဟန်ပြဓာတ်မိတိုင်တွေစိုက်ပြတာစီမံကိန်းရုံးဆိုပြီးဖွင့်ပြတာဆိုင်းဘုတ်တွေထောင်တာအဲ့လောက်ထိလုပ်ပြခဲ့တာဖြစ်ပါတယ်အဲ့ဒီထဲမှာတကယ်မသိနားမလဲနေစရာမရှိလို့ကိုရှိတာလေချစ်ချုပ်စုဆောင်ဝယ်ယူခဲ့တဲ့ပြည်သူတွေပါသလိုမြေတစ်ကွက်သိန်း30 30သိတ်ဈေးမကြီးခင်ရင်းတာရှုံးလဲပြဿနာမရှိတကယ်သာအာမခံချက်ရှိတဲ့မြေကွက်တွေဖြစ်လာရင်အတော့ကိုမျက်မှောက်ပဲဆိုပြီးဝယ်ယူစုဆောင်သူတွေလည်းရှိခဲ့ကြပါတယ်။နောက်ဆုံးတော့တယောက်နဲ့တယောက်အဆင်ဆင်လက်လွဲရောင်းချသည့်အထိဖြစ်ခဲ့ကြတာပါ။ဘယ်လိုပဲဖြစ်ဖြစ်နောက်ဆုံးအစိုးရကအဲ့လိုကျူးတွေကိုဖျက်သိမ်းတဲ့အခါမြေကွက်တွေကိုလက်ဝယ်ပိုင်မိသူတွေပဲဆုံးရှုံးကြရတာဖြစ်ပါတယ်
။ကျူးတွေနဲ့ပတ်သက်ရင်ပြီးခဲ့တဲ့2016ခုနှစ်မေလ26ရက်နေ့ကရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြောခဲ့တဲ့မှတ်ချက်စကားအတော်ကြက်ရိုက်ခဲ့ပါတယ်။သူပြောခဲ့တာကတကယ်နေစရာမရှိလို့ကျူးကျော်နေကြသူတွေကိုစနစ်တကျစီးရင်ကောက်ပြီးမှတ်တမ်းတင်ထားမယ်။အဲ့ဒီလူတွေကိုနေစရာအလုတ်ကင်အစိုးရကဖန်ကြီးပေးမယ်။တကယ်ကျူးကျော်မဟုတ်ပဲဟိုနေရာလိုက်နေရာဦးဒီနေရာလိုက်နေရာဦး လုံနေတဲ့သူတွေကိုတော့ဖော်ထုတ်အရေးယူသွားမယ်ဆိုတဲ့စကားပါ။အဲ့ဒီနောက်ပိုင်းကျူးကျော်စင်းရင်ကောက်ယူတာဒီဂျစ်တယ်တက်တေကန်ကပ်ပြားတွေလုတ်ပေးတာစတာတွေအကောင့်ထဲပေါ်ပါတယ်။စင်းရင်အရကျူးကျော်၄သိန်းကျော်ရှိတယ်ဆိုပေမဲ့စစ်စစ်ပေါက်ပေါက်ကောက်ရင်အဲ့ဒီထက်အများကြီးပိုမှာပြေစားပါတယ်။ဝင်းကြီးချုပ်ကအဲ့ဒီမှတ်ချက်စကားပြောပြီးနောက်ပိုင်းကျူးတွေပိုများလာတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်။ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းပြောတဲ့အထက်ကျူးတွေကိုညီစရာနဲ့အလုတ်ကင်ဖန်ပြီးပေးမယ်ဆိုတဲ့အချက်ပါပါတယ်။တကယ်တော့မြန်မာနိုင်ငံမှာအလုတ်ကင်လိုအပ်နေတာကျူးတော်တွေမှမဟုတ်ပါဘူး။တန်းနဲ့ချီတဲ့နိုင်ငံသားတွေပြည်ပထွက်ရရအလုတ်လုပ်နေကြရတာဖားကန့်လိုခန်းနီးလိုကြောက်စိမ့်မော်တွေရွှေလုတ်ကွက်တွေမှာတိမ့်နဲ့ချီသွားပြီးအသက်နဲ့ရင်းအလုတ်လုပ်နေကြရတာကိုကြည့်ရင်အလုတ်ကင်လိုအပ်ချက်ဘလောက်ကြီးမားသလဲခံမနိုင်ပါလေ။ဒီကြားတဲ့ကျူးတွေကိုအစိုးရကအလုတ်ပေးမယ်ဆိုတော့ဘယ်သူမှဆိုကျူးပြစ်ချင်စိတ်ပေါက်သွားမှာအသေးချပါပဲ။ဒီထက်ပိုတဲ့ဂရိစကားကတော့နေစရာစီစဉ်ပေးမယ်ဆိုတာပါ။တကယ်တော့မြန်မာနိုင်ငံမှာတလကျပ်ငွေ9သိန်း10သိန်းဝင်ငွေရှိတဲ့လူလက်တန်းစားအောက်လွှာမိသားစုတွေတောင်အိမ်ပိုင်ရာပိုင်နေစရာရှိကြတာမဟုတ်ပါဘူး။အဲ့ဒီလိုလူတွေတောင်လက်လန်းမမီသေးတဲ့အနေအထားမျိုးမှာနေစရာဖန်ပြီးပေးမယ်ဆိုတာကတော့မယောင်ရာစီလူစိတ်ကူးရင်သာပဲဖြစ်ဖို့များပါလေ
။တကယ်တော့မြန်မာနိုင်ငံကကျူးကျော်ပြဿနာဆိုတာဟာစီးပွားရေးကျဆင်းခြင်းအလုပ်ကန်ရှားပါးခြင်းပြည်သူလူထုဆင်းရဲခြင်းကနေပေါက်ဖွာလာတဲ့နောက်ဆက်တွဲပြဿနာတစ်ခုပါကျူးပြဿနာသူကြီးပဲဖြေရှင်းလို့ဘလို့မှပြေလည်နိုင်စရာမရှိပါဘူးတပ်ပြည်စီဝါရေးကောင်းအောင်လုပ်ဖို့အလုတ်ကန်အခွင့်အလမ်းပေါများအောင်ဖန်တီးပေးဖို့ပြည်သူတွေဝင်ငွေကောင်းလာပြီးနေထိုင်စရာအိမ်ကမ်းပိုင်ဆိုင်နိုင်တဲ့အနေအထားရအောင်စီမံပေးဖို့စတာတွေအရင်လောက်ရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်ကိုနှာစင်ခဲ့ရတာပါရှင
်တော်ရှင်ခင်ဗျမြန်မာနိုင်ငံမှာတက္ကသိုလ်ဝန်ထမ်းစေတန်းဆာမိုးဝဲအောင်စင်းတွေထွက်လို့ပျော်တဲ့သူတွေပျော်နေကြသလိုအမှတ်မကောင်းလို့ကိုယ့်ကိုယ်ကိုအဆုံးစီရင်တဲ့သူတွေတောင်ရှိတယ်ဆိုတဲ့သတင်းတွေလည်းကြားနေရပါတယ်မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာစေတန်းဆာမွေးပွဲကဘဝတစ်ခုလုံးအတွက်အဆုံးအဖြတ်ပေးနေစေလားဂုံတူးတွေနဲ့အောင်တဲ့သူတွေရောအမှတ်ကောင်းမှတက်ရတဲ့တက္ကသိုလ်တွေကိုပဲရွေးချယ်နေရတော့မယ်လားဆိုတာကို VOA ရဲ့အင်္ဂါညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်တော်ရရှင်နေနေနဲ့ကိုယ့်ရဲ့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်အတွေ့အကြုံတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-332-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ကြပါလေ။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါလေ။အင်္ဂါညဒါရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရခင်ဗျာ
။လာမယ့်အင်္ဂါနေ့ရက်တိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေရှင်။အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ရပါမယ်။ကိုငင်းချင်းနဲ့မကင်ပြူထွေးတင်ဆက်ပေးပါမယ်ရှင်။
ပြင်းသစ်လေရင်မောင်းတို့ကပြီးခဲ့တဲ့ဗုဒ္ဓဘူးနေ့ကအင်္ဂလိပ်ရေလက်ကြားကိုရင်ပြန်တစ်စီးနဲ့ဖျက်ပြန်နိုင်ခဲ့ပါတယ်။သူ့ရဲ့ရင်ပြန်ဟာကားအသေးလေးတစ်ပိုင်းလေဟုန်စီးလို့ရတဲ့ဂလိုင်ဒါတစ်ပိုင်းဖြစ်ပါတယ်။ဘရူနိုဗက်ဇိုလီဟာပြင်းသစ်ကမ်းခြေမြို့ကာလီနာကဆေးအတွင်းအသုံးပြုခဲ့တဲ့လေရင်ပြေးလည်ဟောင်းကနေစတင်ထွက်ခွာခဲ့တာဖြစ်ပါတယ်။အဲဒီနောက်36မိုင်အကွာမှာရှိတဲ့ဒိုဗာမြို့နာကအီစတောင်းမှာမိနစ်50အကြာမှာဆင်းသက်နိုင်ခဲ့တာဖြစ်ပါတယ်။သူ့ရဲ့ရင်ပြန်လေးဟာကားအသေးလေးပုံစံအနက်ရောင်ဖြစ်ပြီးတော့နောက်ပိုင်းမှာတော့ပန်ကာတက်ဆင်ထားသလိုအပေါ်ဘက်မှာလည်းလေဒီတက်ဆင်ထားတာပါဒီရင်ပြန်လေးကိုပက်ဂဆပ်စ်လို့နာမည်ပေးထားပြီးစူဦးတီထွင်သူဂျရုံးဒန်ဖီရဲ့ဖန်တီးမှုဖြစ်ပါတယ်မိုးပေါ်ကိုပြန်တက်ဖို့အတွက်မီတာ100လောက်ပဲဖြေးလန်းအရှိလိုအပ်ပြီးပြန်ဆင်းဖို့အတွက်မီတာ30လောက်ပဲလိုအပ်ပါတယ်အမြင့်မီတာ3000မှာတနအီမိုင်90နီးပါးအမြင့်ဆုံးအရှိန်နဲ့မောင်းနှင်နိုင်ပါတယ်မစ္စတာဒန်ဖီရဲ့ညွှန်ပန်းချက်ကတော့ကဘာကိုရက်80အတွင်ပတ်နိုင်တဲ့ရင်းမြန်တစ်မျိုးတိဆောက်ဖို့ဖြစ်ပါတယ်ခင်ဗျာ
ဂျပန်နိုင်ငံကျိုတိုမြို့မှာအစားအသောက်တွေကိုရှာရတာအတွက်တည်းမဟုတ်ဘဲနဲ့မျက်လုံးနဲ့နားရတာအာရုံတွေပါရအောင်စီစဉ်ပေးနေပါတယ်တိုချိုမြို့ကင်ဆာရက်ကွက်ကစားတောက်ဆိုင်တစ်ခုဟာ
အနုပညာကုမ္ပဏီတစ်ခုနဲ့ပူးပေါင်းပြီးတော့အစားအသောက်တွေကိုအပြန်အလှန်ထိတွေ့ခန်းစားနိုင်တဲ့အနုပညာရတာနဲ့စားသောက်နိုင်ဖို့စီစဉ်ပေးနေတာပါ
။ World and Least and Then Connecting ဖွင့်ဟလိုက်တဲ့ကဘာနဲ့ပြန်လည်ဆက်သွယ်ခြင်းလို့နာမည်ပေးထားတဲ့ဒီနောက်ဆုံးပေါ်နီးပညာမှာအာယုခံကရိယာတွေအလင်းရောင်တွေအတန်တွေကိုအသုံးပြုထားပါတယ်။ရှာကအရတာကိုဒီအာယုခံစားရုံနဲ့မကပဲနဲ့အစားအသောက်ပကံတွေပေါ်မှာတင်ထားတဲ့စပွဲပေါ်မှာလက်ပြလေးတွေတောင်းမှခတ်နေတာတောက်မဲ့ဝမ်ကွက်ထဲမှာငါးကလေးတွေရေကူးသွားတာမျိုးတွေကိုပါအာယုခံစားလို့ရအောင်စီစဉ်ထားတာပါတချို့လူတွေကအခုလိုအလင်းအမောင်ရောင်စုံတဲ့တဘာဝအတန်တွေကြောင့်မှညစာစားရတာဟာတခြားကဘာတစ်ခုကိုရှောက်သွားတယ်လို့ခံစားရတယ်လို့ပြောကြပါတယ်လူရှိရောက်တစ်ပြိုင်တည်းစားတောက်နိုင်ပြီးတော့ဟင်းဆက်နှမျိုးပါတဲ့ညစာကိုစားကြမှာပါ Artificial Intelligence လို့ခေါ်တဲ့ဉာဏ်ရည်တုနည်းပညာကိုသုံးထားတဲ့အတွက်လည်းညစာတစ်ခုနဲ့တစ်ခုကတူနေမှာမဟုတ်ပါဘူးစားကရစားတော့ဆိုင်နေနဲ့လေရာတီလိုက်ရနိုင်တဲ့အစားတော့တွေပြောင်းလဲစီစဉ်မှာဖြစ်တယ်လို့အခုလိုပတ်ဝန်းကျင်ကအရုပ်တွေကိုလည်းပြောင်းလဲမှာဖြစ်ပါတယ်အတော့အစားတွေပါအပါဝင်လူတစ်ယောက်ကိုတော့ဒေါ်လာ300လောက်ကျတဲ့မှာဖြစ်ပါတယ်ရှင
်ဒီကတဲ့ဘက်ကထိုင်ဝမ်မြို့တော်တိုင်ပေမှာနှလုံးပြူးစရာတိုင်ဖက်ကတဲ့အကမယ်ရီဒီအောင်ဆောင်အောင်မှာချော်ပြေပွဲကိုရိုးရမပြတ်ကျင်းပခဲ့ပါတယ်ဒီပွဲဟာတိုင်ဝမ်ရိုးရဖြစ်တဲ့ရဲစင်မီးတွေနဲ့အလှဆင်ထားတဲ့မော်တော်ကားစီတန်းလှက်လေပွဲကိုဆင်ထွဲတာလည်းဖြစ်ပါတယ်။ငကားပုံစံအလှဆင်ထားတာတွေ၊ချားရဟတ်ပုံစံအလှဆင်ထားတာတွေပါဝင်ပြီးတော့သချင်းတီဆိုတဲ့သူတွေအတူအပြက်ဝစ်ဆင်ထားတဲ့အမျိုးသမီးတွေကကားပေါ်မှာလိုက်ပါကပြဖြောပြေကြတာပါ။ထိုင်ဝမ်မှာဒီကုလုံးချွတ်ပြတာကိုတော့ရာဇဝတ်ပြစ်မှုအဖြစ်သတ်မှတ်ထားတဲ့အတွက်အခုလိုတပိုင်းတစချွတ်ပြတာကိုတော့လုံးပြကြပြီးတော့အတုပအခမ်းအနားတွေသင်းချိုင်းတွေမှာပါဖြောပြေကြတာပါ။အခုလိုအကတွေဟာထိုင်ဝမ်ကျွန်းတောင်ပိုင်းနဲ့အလဲပိုင်းမှာခေတ်စားပြီးတော့အခုအချိန်မှာတော့မြို့တော်တိုင်ပေမှာပါခေတ်စားအောင်လုပ်နေတာပါလို့ဒီပွဲကိုစီစဉ်သူတို့ကပြောပါတယ
်ထူကြဆံပြသတင်းများအစီအစဉ်ပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကြီးညာပေးပါမယ်ရှင်
ဂျပန်ကမ်းလွန်ပင်လယ်ပြင်မှာအီယာမကုန်တင်သင်္ဘောကြီးနဲ့တိုက်မိတဲ့အမေရိကန်ရှေးတပ်ဖြတ်သန်းမော USS Fitzgerald ရဲ့အိတ်ခန်းတွေမှာတေဆုံးရေတပ်သားတွေရဲ့ရုပ်လောင်းတွေကိုတွေ့ရှိခဲ့ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ရေတပ်သား9ဦးရှာဖွေရေးအဆုံးသတ်ပြီလို့အမေရိကန်ဘက်ကပြောဆိုပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းပြီးဆုံးသွားပြီလို့အမေရိကန်ရှေးတပ်ရဲ့အမှတ်9တပ်ဖွဲ့တပ်မှုဒုတိယရေတပ်ဗိုလ်ချုပ်ကြီး Joseph Ukwa ကဒီကနေ့တနင်္ဂနွေနေ့မှာသတင်းထောက်တွေကိုပြောဆိုတာဖြစ်ပါတယ်။အသက်ရှင်ကျန်ရစ်သူမရှိဘူးဆိုတာကိုအမေရိကန်အနာပိုင်တွေဘက်ကအသိအမှတ်ပြုထားပေမဲ့ဒုတိယရေတပ်ဗိုလ်ချုပ်ကြီး Ukwa ကတော့တေဆုံးသူရေတပ်သားတွေရဲ့မိသားစုတွေကိုအသိပေးအကြောင်းမကြားရသေးခင်မှာရှာတွေ့ထားတဲ့တေဆုံးသူတွေရဲ့ရုပ်အလောင်းအရေအတွက်ကိုမပြောဘူးလို့ညင်းဆိုထားပါတယ်။ပေါ်တူဂီနိုင်ငံအလဲပိုင်းမှာတော့တော်မီအကြီးအကျယ်လောင်ကျွမ်းတာကြောင့်အနည်းဆုံး58ဦးသေဆုံးရပြီးအများစုကကားတွေထဲမှာလောင်ကျွမ်းသေဆုံးရတာဖြစ်ပါတယ်။လူပေါင်း59ဦးထက်မနည်းဒဏ်ရာရထားပါတယ်။ပြင်းထန်တဲ့အပူလှိုင်းတွေနောက်မိုးကြိုးမုန်တိုင်းတွေကြောင့်တော်မီလောင်ခဲ့ရတာဖြစ်ပါတယ်။နိုင်ငံတဝန်းဝမ်းနဲ့ကြေကွဲပွင့်နေအဖြစ်ဒီကနေ့တနင်္ဂနွေနေ့ကစလို့3ရက်တာတတ်မှတ်တဲ့အကြောင်းဝန်ကြီးချုပ်အန်တိုနီယိုကိုစတာကကြေညာထားပါတယ်။ကီးတယ်နဲ့လေရင်အမှုတန်းပေါင်း122ဦးလိုက်ပါသွားတဲ့ပြည်ကြတက်မတော်လေရင်ရဲ့အချက်လက်မှတ်တမ်းတင်ဆက်နှစ်ခုကိုရှာဖွေတွေ့ရှိပြီလို့တက်မတော်ကသတင်းထုတ်ပါတယ်။လေရင်ပြန်တမ်းမှုမှတ်တမ်းတင်ဆက်နဲ့လေရင်မောင်းခံအတွင်းကအတန်သွင်းဆက်တွေကိုတွေ့ရှိထားတာဖြစ်ပြီးလေရင်ပြည်ကြရတဲ့အကြောင်းရင်းကိုဖော်ထုတ်နေပါပြီရှင်။
သတင်းချင်းချက်ကိုမတ်တင်ကြီးထိုက်ကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Elsendo ဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် View American တန်တင်းငွေနဲ့ညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.